Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ရဲ့2023ခုနှစ်ဇူလိုင်လ14ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်နေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383လိုင်းဒိုမီတာ51 kHz 5885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီညရဲ့အစီအစဉ်မှုကကျမစုမော်ပါရှင်။
မင်္ဂလာညချမ်းမှာတွတ်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုမက်ဆုမွန်နဲ့တူပြပြပေးသွားပါမယ်ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်သွားအောင်စစ်အာဏာပိုင်တွေကိုဖိအားပေးမှဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးကပြောပါတယ်အာဆီယံဥက္ကဋ္ဌအင်ဒိုနီးရှားနဲ့ထိုင်းတို့ကြားမတူညီတဲ့ကြိုးပမ်းမှုတွေကြောင့်အာဆီယံအတွင်းတင်းမာမှုတွေဆက်ပြီးကြီးထွားလာနေပါတယ်ဝန်ကြီးချုပ်တဲ့နေရာခံထားဖို့လွှတ်တော်မှာမဲခွဲဆုံးဖြတ်တာနဲ့ပတ်သက်ပြီးဘန်ကောက်မြို့လေကောင်မှာစူဝေးဆန္ဒပြနေကြပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြပြပေးသွားမှာပါ
ဟုတ်ကဲ့ပါရှင်ဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်သတင်းတွေထဲမှာဆိုရင်တော့အခုကျင်းပနေတဲ့အာဆီယံနိုင်ငံသားဝင်ကြီးများထိပ်သီးဆွေးနွေးပွဲမှာမြမပြဿနာကြောင့်အဖွဲတွင်တင်းမာမှုတွေဆက်ပြီးကြီးမားလာနေတယ်ဆိုတော့သုံးသပ်မှုတွေရှိနေပါတယ်
Some of the tensions in particular that have arisen between Indonesia as chair and Thailand, which has been involved in
Indonesia နဲ့ထိုင်းတို့ကြားမှာမတူတဲ့ကြိုးပမ်းမှုတွေကြောင့်ပါလို့USIP American ညီညာရေးအဖွဲ့အကြီးတန်းရာရှိက VOA နဲ့တိသက်မေးမြန်းခန်းမှာပြောခဲ့တာပါမကြခင်မှာတင်ဆက်ပေးဖို့ရှိပါတယ်။နောက်မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးတပ်တန်းတိုးနိုင်ခြင်းအလားအလာရှိပါသလား။နောက်သခိုင်းတိုင်းစစ်ဘေးဒုက္ခတွေကလေးငယ်တချို့ရဲ့အခြေအနေဒီလိုနောက်ဆုံးရသတင်းပေးဖို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်သွားအောင်နဲ့ဒီမိုကရေစီအစိုးရပြန်လည်ပေါ်ပေါက်လာအောင်အတွက်စစ်အာဏာပိုင်တွေကိုဖိအားပေးမှဖြစ်တယ်လို့အမေရိကန်နိုင်ငံသားရွေးဝင်ကြီးအန်တိုနီဘလင်ကင်ကဒီနေ့ပဲပြောလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာအာဆီယံနိုင်ငံသားရွေးဝင်ကြီးတွေနဲ့ဆွေးနွေးစဉ်ဝင်ကြီးဘလင်ကင်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်
။ In Myanmar, we must press the military regime to stop the violence, to implement ASEAN's 5-point consensus.to support a return to democracy
မြန်မာနိုင်ငံမှာစစ်ကောင်စီဘက်ကအကြမ်းဖက်မှုတွေအဆုံးသတ်ရေးအာဆီယံရဲ့ဘုံသဘောတူညီချက်တွေအကောင့်ထည့်ဖော်ရေးနဲ့ဒီမိုကရေစီအစိုးရတည်တည်ရဲ့ပြန်လည်တည်ထောင်နိုင်ရေးအတွက်ဖိအားပေးရမှာဖြစ်ပါတယ်။ဒေတာတွင်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်အမေရိကန်ဒေါ်လာ84သန်းကျော်ပေးမယ်လို့ကြာတာရင်းနေကပဲအမေရိကန်ပြည်ထောင်စုကကြေညာခဲ့ပါတယ်။အဲ့ဒီထဲမှာမြန်မာနိုင်ငံအတွင်းဆက်လက်ဖြစ်ပွားနေတဲ့ပြည်ပခါရီကြောင့်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ကူညီပံ့ပိုးမဲ့ဒေါ်လာ63သန်းကျော်ပါဝင်တယ်လို့အမေရိကန်နိုင်ငံသားရွေးဝင်ကြီးအန်တိုနီဘလင်ကင်ကဒီနေ့ဂျကာတာမြို့တော်မှာကျင်းပတဲ့အာဆီယံဝင်ကြီးအစည်းအဝေးလွန်ညီလာခံမှာပြောကြားသွားတာဖြစ်ပါတယ်။ဒီညီလာခံကိုတရုတ်နိုင်ငံသားရွေးဝင်ကြီးဝင်ကြီးလည်းတက်ရောက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့အာဆီယံနိုင်ငံတွေရဲ့ဆက်ဆံရေးဟာ Indo-Pacific ဒေသနဲ့ဆက်ဆံရေးမှာအဓိကကျတဲ့အကြောင်းနဲ့ဒီဒေသဟာအခြားဒေသတွေထက်21ရာစုကိုလမ်းကြောင်းချပုံဖော်မဲ့ဒေသဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားရွေးဝင်ကြီးဘလင်ကင်ကညီလာခံမှာပြောကြားသွားခဲ့ပါတယ်။အာဆီယံကိုဗဟိုထားတဲ့ Indo-Pacific ဒေသလွတ်လပ်ပြီးကျယ်ဝချမ်းသာတဲ့လုံခြုံမှုရှိပြီးဆက်သွယ်ပေါင်းစည်းနိုင်တဲ့အခက်ခဲတွေကိုကြံ့ကြံ့ခံနိုင်တဲ့ဒေသဖြစ်ဖို့မျှော်လင့်ချက်တွေအပေါ်အမေရိကန်ပြည်ထောင်စုကထပ်တူသဘောထားရှိတဲ့အကြောင်းလည်းပြောဆိုသွားခဲ့ပါတယ်။ Indonesia နိုင်ငံသားဝင်ကြီး Reno Marsudi ကတော့ American နိုင်ငံသားဝင်ကြီး Blinken နဲ့ဆွေးနွေးမှုဟာဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်အထောက်အကူပြုလိမ့်မယ်လို့မျှော်လင့်ကြောင်းပြောကြားခဲ့ပါတယ်ရှင်။
မြန်မာနိုင်ငံမှာအရသာပြည်သူတွေထိခိုက်သေးကြနေရတဲ့အကြမ်းဖက်မှုတွေဆက်ပြီးတော့ဖြစ်နေတဲ့အပေါ်မှာပြင်းပြင်းထန်ထန်ထပ်မံရှုံချကြောင်းနဲ့ဒီအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့တိုက်တွန်းကြောင်းအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံနိုင်ငံသားကြီးဝန်ကြီးတွေကပူးတွဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။အရသာတွေကိုလေကြောင်းကနေတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာအရသာနေအဆောက်အုံတွေကိုတိုက်ခိုက်တာအပါအဝင်အကြမ်းဖက်အလုပ်ရဲ့အလုံးကိုပြင်းပြင်းထန်ထန်ရှုံချကြောင်းနဲ့အရသာစစ်သားမခွဲခြားပဲတိုက်ခိုက်နေတဲ့အကြမ်းဖက်မှုတွေပို့ပြီးတော့ဆိုးဝါးလာနေတာကိုချက်ချင်းအဆုံးသတ်အောင်ပရိပခမှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းအလုံးကအလေးနဲ့ဆောင်ရွက်ဖို့တိုက်တွန်းမှာကြောင်းကိုကြာသပတေးနေ့ညပိုင်းကအချိန်နောက်ကြာပြီးမှထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အာဆီယံအနေနဲ့မြန်မာနိုင်ငံရဲ့အကြက်တဲနဲ့ပတ်သက်လို့အဓိကကြတဲ့အာဆီယံဘုံသဘောတူညီချက်၅ရဲ့အတိုင်းဆက်ပြီးတော့ကင်တွယ်ဖြည့်ရှင်းသွားမယ်ဆိုတာကိုထပ်မံအတည်ပြုကြောင်းလည်းအာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။မြန်မာရေးနဲ့ပတ်သက်လို့အာဆီယံအဖွဲ့ဝင်နိုင်ငံတွေညီညီညွတ်ညွတ်နဲ့လက်တွဲအပြေရှားဆောင်ရွက်ကြဖို့ကိုလည်းလက်ရှိဥက္ကဋ္ဌအဖြစ်နဲ့တာဝန်ယူထားတဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကဆွေးနွေးပွဲမှာတိုက်တွန်းထားပါတယ်ရှင်။
အာဆီယံဥက္ကဋ္ဌအင်ဒိုနီးရှားနဲ့မြန်မာအိမ်နီးချင်းထိုင်းတို့ကြားမတူညီတဲ့ကြိုးပမ်းမှုတွေကြောင့်အာဆီယံနိုင်ငံသား၏ဝင်ကြီးတွေဆွေးနွေးပွဲမှာတင်းမာမှုတွေဆက်ကြီးမားလာနေတယ်လို့ USIP အမေရိကန်ငြိမ်းချမ်းအဖွဲ့အကြီးတန်းအရာရှိဂျက်ဆန်တာဝါကထောက်ပြနေပါတယ်။ထိုင်းကလည်းတရုတ်၊အိန္ဒိယအပါအဝင်တခြားအိမ်နီးချင်းနိုင်ငံတွေနဲ့အုပ်စုဖွဲ့ပြီးမြန်မာစစ်တပ်ခေါင်းဆောင်ပိုင်းနဲ့တွေ့ဆုံညီနိုင်ကချင်းကပ်မှုပုံစံအသစ်နဲ့မြန်မာအရေးကိုဖြည့်ရှင်းမှုကြိုးစားနေတာပါ။အခုလိုထိုင်းကတီးတန့်အုပ်စုဖွဲ့ကြိုးစားနေတာကလက်ရှိအာဆီယံဥက္ကဋ္ဌအင်ဒိုနီးရှားရဲ့ကြိုးပမ်းမှုကိုအနှောက်အယှက်ဖြစ်စေတာပိုပြီးသိသာလာနေပါတယ်လို့သူက VOA နဲ့တီးတန့်အင်တာဗျူးမှာပြောသွားတာပါ။တစ်ဖက်မှာလည်းမြန်မာစစ်တပ်ဟာနိုင်ငံရေးအရာတရားဝင်မှုမရှိသလိုအာဆီယံဘုံသဘောတူညီချက်၅ချက်အတွက်လည်းတိုးတက်မှုတွေရှိလာအောင်လက်တွေဖော်ဆောင်တာမရှိဘူးဖော်ဆောင်လို့စိတ်လည်းမရှိဘူးလို့သူကထောက်ပြထားပါတယ်။ထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရာမော့ဒိုအနိုင်ကဖန်စီထိန်သိမ်းခံရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့အာဆီယံဆွေးနွေးပွဲမတိုင်ခင်ဒီလ၉ရက်နေ့ကတွေ့ဆုံခဲ့တာကိုလည်းစစ်ကောင်စီဘက်ကအတည်ပြုထားပါတယ်ရှင်။
ပြီးခဲ့တဲ့ထိုင်းရွေးကောက်ပွဲမှာမဲအများစုအနိုင်ရထားတဲ့ Mood Forward Party ရဲ့ခေါင်းဆောင် Peter John Gurundrogat ကိုဝန်ကြီးချုပ်သစ်နေရာခန့်ထားဖို့မနေ့တုန်းကလွှတ်တော်မှာမဲခွဲဆုံးဖြတ်တာမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်မှာတော့ Peter ကိုထောက်ခံတဲ့သူတွေဒီကနေ့ညနေပိုင်းကနေစလို့ဘန်ကောက်မြို့လယ်ကောင်မှာစုဝေးပြီးတော့ဆန္ဒပြနေကြပါတယ်။ပြည်သူအများစုမဲပေးရွေးချယ်ထားတဲ့ Mood Forward Party ရဲ့ခေါင်းဆောင် Peter ကိုဝန်ကြီးချုပ်ဖြစ်နေလွှတ်တော်ကမထောက်ခံတာကတော့ပြည်သူရဲ့ဆန္ဒကိုလစ်လျူရှုတာလို့ဆန္ဒပြသူတွေကပြောပါတယ်။ဒါကြောင့်မကျေနပ်တာကိုပြသတဲ့အနေနဲ့လမ်းမော်ထွက်ပြီးဆန္ဒပြဖို့တိုက်တွန်းတဲ့လက်ကမ်းစာဆောင်တွေဒီကနေ့ဖြန့်ဝေခဲ့ကြသလိုစစ်တပ်ကနေခန့်ထားတဲ့အထက်လွှတ်တော်အမှတ်250ဟာအာဏာရှင်စနစ်ကိုမီးထိုးပေးနေတာမို့နှုတ်ထွက်ပေးဖို့ကိုလည်းဆန္ဒပြကြသူတွေကတောင်းဆိုကြပါတယ်။မနေ့ကြာသပတေးနေ့ကလွှတ်တော်မှာမဲခွဲဆုံးဖြတ်ရမှာတော့ဖိထာအနေနဲ့လိုအပ်တဲ့ထောက်ခံမဲ385မဲအထိမရပဲထောက်ခံမဲ324မဲပဲရရှိခဲ့ပါတယ်။မနေ့ကမဲခွဲဆုံးဖြတ်မှုမှာအရေးနိုင်ခဲ့ပေမဲ့သူ့အနေနဲ့ဝင်ကြီးချုပ်ဖြစ်ရေးကိုအလွယ်တကူလက်လျှော့မှာမဟုတ်ဘူးဆိုပြီးဖိထာကပြောဆိုထားပါတယ်ရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလံမီတာ190 kHz 1505ကနေပြီးတော့ထုတ်လင်းပေးနေပါတယ်ခင
်ဗျာ။တောက်ကြညာ VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်။ရုရှားစစ်တပ်ကိုပုံကံပြီးမော်စကိုထိခြေတက်ဖို့ကြိုးစားခဲ့တဲ့ဗာဂနာကြီးစားတပ်ခေါင်းဆောင်ပရီဂော့ဂျင်ဗမာရှိနေဆိုတာနဲ့အမေရိကန်အသေးချာမသိဘူးလို့တမရဂျိုးပိုင်နိုင်ကပြောကြားခဲ့ပါတယ်။ Nordic လို့ခေါ်တဲ့ဥရောပမြောက်ပိုင်းနိုင်ငံတွေကခေါင်းဆောင်တွေနဲ့ဖင်လန်နိုင်ငံဟယ်စင်ကီမြို့တော်မှာတွေ့ဆုံဆွေးနွေးပွဲပြီးသတင်းစာရှင်းလင်းပွဲမှာတမရပိုင်နိုင်ကပြောကြားခဲ့တာလည်းဖြစ်ပါတယ်။ရုရှားခေါင်းဆောင်တွေကိုစန့်ကျင်ဝေဖန်သူတွေကိုရုရှားအစိုးရကအစိတ်ခတ်တတ်တဲ့ဖြစ်ရပ်တွေဖြစ်ခဲ့ဘူးတာကြောင့်သူသာပရီဂော့ဂျင်နေရာမှာဆိုရင်အစားတောက်စားတာကအစသတိထားမှာဖြစ်တယ်လို့လည်းအမေရိကန်သမ္မတကပြောကြားခဲ့ပါတယ်။ဖင်လန်၊ဆွီဒင်၊ဒင်မတ်၊အိုင်စလန်နဲ့နော်ဝေးနိုင်ငံခေါင်းဆောင်တွေနဲ့ကျင်းပခဲ့တဲ့ဒီထိပ်သီးဆွေးနွေးပွဲမှာဖင်လန်နိုင်ငံကနေတိုးတပ်ဖွဲ့ဝင်ဖြစ်လာတာကိုလည်းကြိုဆိုကြောင်းပြောကြားခဲ့ပါတယ်။လီတူရေးနီးယားနိုင်ငံဗီလီယက်စ်မြို့မှာကျင်းပခဲ့တဲ့နေတိုးထိပ်သီးအစည်းအဝေးပွဲတက်ရောက်ခဲ့ပြီးတဲ့နောက်ဖင်လန်နိုင်ငံကိုသမ္မတဘိုင်နန်ကတွားရောက်ခဲ့တာပဲဖြစ်ပါတယ်ရှင်။
တရုတ်ဟက်ကာတွေကအမေရိကန်ဆိုရအေဂျင်စီတွေရဲ့ website တွေကိုပိတ်မထားပြီးတော့တိုက်ခိုက်ခဲ့တာကြောင့်အမေရိကန်ဘက်ကစိုးရိမ်နေပေမဲ့လည်းနှစ်နိုင်ငံဆက်သွယ်ရေးလမ်းကြောင်းကိုဆက်ပြီးတော့မှဖွင့်လှစ်ထားမယ်လို့အမျိုးသားလုံခြုံရေးကောင်စီရဲ့မဟာဗျူဟာမြောက်ဆက်သွယ်ရေးဆိုင်ရာညှိနှိုင်းရေးမှူးဂျွန်ဂရီကဇူလိုင်လ14ရက်နေ့က VOA ရဲ့အင်ဖြူတော်သတင်းတောက် Parish Home နဲ့တွေ့ဆုံမေးမြန်းခန်းမှာပြောခဲ့ပါတယ်။ဒီကျူးကျွန်မှုနဲ့ပတ်သက်ပြီးတော့စိုးရိမ်မိပါတယ်။ကျူးကျော်မှုကိုစတင်ကြတဲ့ကကျွန်တော်တို့ရဲ့စနစ်တွေကိုကာကွယ်ဖို့နဲ့ပျက်စီးမှုလျော့ပါစေဖို့အလေးနက်ထားပြီးချက်ချင်းလှုံ့ဆော်ခဲ့ပါတယ်။ FBI ရဲ့စုံစမ်းစစ်ဆေးမှုအောက်မှာရှိနေတဲ့အတွက်ဒီထက်ပိုပြီးဘာမှပြောလို့မရပါဘူးလို့အမျိုးသားလုံခြုံရေးကောင်စီညှိနှိုင်းရေးမှူးကပြောပါတယ်။ပြီးခဲ့တဲ့ဇွန်လတည်းကပဲတရုတ်ဟက်ကာတွေကနိုင်ငံသားရဲ့ဌာနအပါအဝင်ဗဟိုအေဂျင်စီစိုက်များစွာကိုတိုက်ခိုက်ခဲ့တာပါ။ရုရှားရဲ့ချင်းချောက်ငွေညစ်တဲ့စိုက်ဘာဂိုင်းတစ်ခုကလည်းဖောက်ထွင်းဝင်ရောက်ခဲ့တယ်လို့အမေရိကန်လုံခြုံရေးအရာရှိတွေကပြောပါတယ်ရှင်
။အမေရိကန်ပြည်ထောင်စုနယူးယောက်နဲ့လော့စ်အန်ဂျလိစ်မြို့တွေမှာဟောလိဝုဒ်ရုပ်သံစာရေးဆရာဇညွင်းဆရာတွေအပါအဝင်တရုတ်ဆောင်များတက်မကအဖွဲ့ဝင်တွေဟာဒီနေ့လမ်းပေါ်ထွက်ဆန္ဒပြဖို့စီစဉ်ထားကြပါတယ်။ဒီဆန္ဒပြပွဲတွေမှာရုပ်ရှင်တရုတ်ဆောင်တွေပါပူပေါင်းပါဝင်ကြမှာဖြစ်တဲ့အတွက်ဆယ်စုနှစ်တွေအတွင်းဟောလိဝုဒ်ရဲ့အကြီးဆုံးဆန္ဒပြပွဲတွေဖြစ်လာမှာပါ။စာရေးဆရာဇန်ညွန်းရေးဆရာတွေရဲ့အလုပ်ကို AI ဉာဏ်ရည်တုနဲ့အစားထိုးအသုံးပြုလာတာ၊လောက်ခလာစာနှဲပါတာစတဲ့ကိစ္စတွေအတွက်ဆန္ဒပြဖို့ကြာတာရင်းနေကတက်မကခေါင်းဆောင်တွေတညီတညွတ်တဲ့မဲခွဲဆုံးဖြတ်ခဲ့ကြတာပါ။ ပြီးခဲ့တဲ့မေလအစောပိုင်းကလေးကလည်းဟောလိဝုဒ်ရုပ်ရှင်နဲ့ရုပ်သံစာရေးဆရာထောင်ပေါင်းများစွာဟာစတူဒီယိုကိုကုမ္ပဏီတွေစီကနေလစာတိုးမြင့်မှုတောင်းဆိုဆန္ဒပြမှုတွေကြောင့်ရုပ်ရှင်ရိုက်ကူးထုတ်လုပ်ရေးလုပ်ငန်းတွေထိခိုက်နေပါတယ်
လာကဘာပေါ်မှာဆင်းသက်မဲ့အာကာသရေငယ်ကိုတင်ဆောင်သွားတဲ့ဂျိုရုဒဇင်းကိုအိန္ဒိယနိုင်ငံအာကာသအေဂျင်စီကဒီကနေ့လွှတ်တင်လိုက်ပြီးဖြစ်ပါတယ်။လာကဘာပေါ်မှာဆင်းသက်မဲ့ Chandrayaan လို့ခေါ်တဲ့ဒီ3 mission နဲ့နိုင်ငံတောင်ပိုင်းက Andhra Pradesh ပြည်နယ်အာကာသစခန်းကနေလွှတ်တင်လိုက်တဲ့အာကာသရေငယ်ကလာကဘာရဲ့တောင်ဘက်စွန်းကိုဩဂုတ်လ23ရက်နေ့မှာဆင်းသက်ဖို့စီစဉ်ထားပါတယ်။အိန္ဒိယအာကာသအေဂျင်စီက2019ခုနှစ်ကလည်းလာကဘာပေါ်မှာအာကာသရေငယ်ဆင်းသက်ဖို့ကြိုးစားခဲ့ပြီးပေမဲ့မအောင်မြင်ခဲ့တာကြောင့်အခုဒုတိယအကြိမ်ကြိုးစားတာဖြစ်ပါတယ်။တင်သက် Greg ဘာသာနဲ့လရင်လို့အဓိပ္ပာယ်ရတဲ့ Chandrayaan အမှတ်3အာကာသယာဉ်ငယ်ဟာ2မီတာအမြင့်မှာရှိပါတယ်။ဒီယာဉ်ငယ်ကလကဘာပေါ်မှာသတင်းနှစ်ပတ်ကြာစူးစမ်းမှုတွေလုပ်ဖို့စီစဉ်ထားပါတယ်။2019ခုနှစ်တုန်းကလွှတ်တင်ခဲ့တဲ့ Chandrayaan အမှတ်1အာကာသယာဉ်တုန်းကတော့လပတ်လမ်းကြောင်းထဲမှာအောင်အောင်မြင်မြင်လွှတ်တင်နိုင်ခဲ့ပေမဲ့အာကာသယာဉ်ငယ်လကဘာပေါ်မှာဆင်းသက်ချိန်မှာတော့ပြတ်ကျခဲ့တာဖြစ်ပါတယ်ရှင်။ထိတ်တန့်ရောက်တဲ့တဲ့တွေကိုမက်ခင်လေးနဲ့အတူကျွန်မပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တောက်ကြညာရဲ့အနောက်ဆုံးရသတင်းတွေကိုတင်ဆက်ပေးကြပါမယ်။အာဆီယံနိုင်ငံသားရေးဝန်ကြီးများထိတ်သီးဆွေးနွေးပွဲမှာမြန်မာပြည်ထနာကြောင့်အဖွဲ့ရင်းတင်းမာမှုတွေဆက်ပြီးတော့မှကြီးမားလာနေတယ်လို့သုံးသပ်သူတွေကထောက်ပြပါဗျ။အင်ဒိုနီးရှားအနေနဲ့ဥက္ကဋ္ဌတာဝန်အရာအစ်စ်နှိတ်ဆက်ဆံမှုကြိုးပမ်းနေချိန်မှာထိုင်းနိုင်ငံရဲ့တီးတန့်ဆက်ပြီးတော့ကြိုးပမ်းနေတာကြောင့်အခုလိုတင်းမာမှုတွေဆက်ပြီးတော့ဖြစ်လာတာလို့ USIP American ညဉ့်ညံ့ရေးအဖွဲ့အကြီးတန်းအရာရှိက VOA နဲ့တီးတန့်မေးမြန်းခန်းမှာပြောကြားခဲ့တာဖြစ်ပါတယ်။စစ်တပ်ကိုတော်လှန်တိုက်ခိုက်သူတွေရဲ့စစ်အင်အားပိုးပြီးတော့ကြီးမားလာနေချိန်မှာအာဆီယံဥက္ကဋ္ဌအနေနဲ့ပိုးပြီးတော့မှမဟာဗျူဟာကြကြချိတ်ဆက်လှုပ်ဆောင်မှုလိုနေတယ်လို့ VOA သတင်းတောက်ဆင်နီစပိန်နဲ့တီးသက်အင်တာဗျူးမှာပြောခဲ့တဲ့အကြောင်းကိုကိုဝင်းမင်းကတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့လက်ရှိအာဆီယံအဖွဲ့အတွင်းမြန်မာအခြေအနေတိုးတက်ရေးလောက်ရမှာအဓိကဖြစ်နေတဲ့ပြဿနာကိုမေးရမှာ USIP အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာဒါရိုက်တာဂျေဆန်တာဝါကအာဆီယံဥက္ကဋ္ဌနဲ့ထိုင်းကြားတင်းမာမှုဆက်ဖြစ်နေတာလို့ဆိုပါတယ်။
I think one other thing that we're hearing around the summit is
the two တင်းမာမှုတွေကအာဆီယံဥက္ကဋ္ဌအင်ဒိုနီးရှားနဲ့မြန်မာအိန္ဒိယထိုင်းနိုင်ငံအကြားမတူတဲ့ကြိုးပမ်းမှုတွေကြောင့်ဖြစ်လာတာပါ။ထိုင်းနိုင်ငံအနေနဲ့ကမြန်မာအိန္ဒိယတရုတ်အိန္ဒိယအပါအဝင်တခြားအိန္ဒိယတွေနဲ့အုပ်စုဖွဲ့ပြီးမြန်မာစစ်တပ်ခေါင်းဆောင်ပိုင်းနဲ့တွဲဆုံညှိနှိုင်းဖြည့်ရှင်းဖို့တူနီးတူဟန်နဲ့လှုပ်ချင်နေပါတယ်။အခုလိုထိုင်းကတီးတန့်အုပ်စုဖွဲ့ဂျိုးပန်းလာတာကအာဆီယံဥက္ကဋ္ဌအင်ဒိုနီးရှားရဲ့ဂျိုးပန်းမှုကိုအနှောက်အယှက်ဖြစ်စေတာပိုသိသာလာနေပါတယ်။အဲ့ဒီတော့အင်ဒိုနီးရှားကဥက္ကဋ္ဌအနေနဲ့မဟာဗျူဟာပိုကြောင့်ဆက်လုပ်ဖို့လိုနိုင်တာကဒီအာဆီယံအဖွဲ့ဝင်အသီးသီးရဲ့ဂျိုးပန်းချက်တွေကဘုံကြီးမန်းချက်ရအောင်တပြေးညီစူးစမ်းနေတာမျိုးဖြစ်ဖို့ပိုပြီးတွန်းတွန်းတိုက်တိုက်ချိတ်ဆက်ညှိနှိုင်းသွားဖို့ပါ။
အခုလိုတင်းမာကွဲပြဲမှုအဓိကဖြစ်နေတာကအာဆီယံကျွန်းနိုင်ငံအများစုဖြစ်တဲ့အင်ဒိုနီးရှားမလေးရှားစင်ကာပူပါဝင်နိုင်ငံတွေကမြန်မာကိုအစစ်နှိမ်ဆက်ဆံလိုတာနဲ့ထိုင်းပါဝင်အာဆီယံကုန်တွင်ပိုင်းခြားနိုင်ငံအများစုဘက်ကမြန်မာကိုအစစ်နှိမ်ပြန်ဆက်ဆံဖို့ကြိုးပမ်းမှုကြောင့်ဖြစ်နေတာလို့ဂျေဆန်တာဝါကဆက်ရှင်းပြပါတယ်။အဲဒီတော့အခုလိုကွဲပြဲမှုတွေရဲ့အနောက်မှာအခုထိပ်သီးပွဲကိုလည်းလာတက်တဲ့အင်အားကြီးအမေရိကန်နဲ့တရုတ်ပတ်သက်မှုရှိလားလို့ဆက်မေးရမှာဂျေဆန်တာဝါကအခုလိုရှင်းပြပါတယ်။
I think from the vantage point of ASEAN on the whole you know there's definitely a desire for
ASEAN နိုင်ငံအားလုံးသဘောတူထားတာက ASEAN ရဲ့အချက်အခြာကြအရေးပါမှုဆက်ရှိနေအောင်ပါဒီအတွက်လည်းတရုတ်ဘက်က ASEAN ညီညွတ်မှုလိုတယ်ဆိုပြီးမြန်မာအပေါ်အများကြီးဖိအားပေးကန့်သတ်တာတွေမလုပ်ဖို့တိုက်တွန်းနေတာမှာမြန်မာနဲ့ပုံပြီးချိတ်ဆက်ညှိနှိုင်းလုပ်ဖို့သဘောထားရှိတဲ့အဲ့ဒီအာဆီယံကုန်းတွင်းပိုင်းနိုင်ငံတွေဖြစ်တဲ့ထိုင်း၊ကမ္ဘောဒီးယား၊လာအိုတို့ပြောတာကိုကြည်ပြီးလုပ်နေတာပါ။တစ်ဖက်မှာတော့အာဆီယံကျွန်းနိုင်ငံအများစုကတော့အမေရိကန်နဲ့သဘောထားပိုတိုက်ဆိုင်နေတာမှမြန်မာစစ်တပ်ဟာနိုင်ငံရေးအရတရားဝင်မှုမရှိဘူး။အာဆီယံဘုံသဘောတူညီချက်၅ချက်အတွက်လည်းတိုးတက်မှုတွေရှိလာအောင်လက်တွေ့ဖော်ဆောင်တာမရှိဘူး။ဖော်ဆောင်လိုစိတ်လည်းမရှိဘူးလို့မြင်ထားပါတယ
်။ဒါအပြင်အင်ဒိုနီးရှားဥဆောင်တဲ့နိုင်ငံတွေဘက်ကအာဆီယံဘုံသဘောတူချက်၅ရက်ပြည့်ပြင်ပြောင်းလဲနိုင်ရေး
ခုခံမှုအများပိုကြီးလာတဲ့ NUG နဲ့ပါချိတ်ဆက်ဆောင်ရွက်လာချိန်မှာဒီတင်မာမှုပိုဖြစ်လာတယ်လို့ခြေစင်ကဆက်ရှင်းပြပါတယ်
And then you're also seeing, I think, continued growing of the ability of armed actors.
လက်နက်ကင်ခုခံတိုက်ခိုက်နေတဲ့အဖွဲ့တွေကြားချိတ်ဆက်ညှိနှိုင်းဆောင်ရွက်မှုတွေပိုလှုပ်လာနေပြီးစစ်အုပ်စုကိုတိုက်ခိုက်ရမှာအရင်တမိုင်းမှာမကြုံဘူးလောက်အောင်ကိုဆက်အားကောင်းလာနေတယ်လို့ထင်ပါတယ်။အဲ့ဒီတော့အရင်အာဏာသိမ်းပြီးအစပိုင်းပြန်တိုက်ခိုက်မှုတွေနဲ့မတူတော့ပဲစစ်တပ်ရဲ့အရေးပါတဲ့လေတပ်စခန်းတွေလေရင်ကွင်းတွေအဓိကကြတဲ့လမ်းပန်းဆက်သွယ်ရေးအဆောက်အုံတွေကိုပိုပြီးတိတိကျကျနှောက်ယှက်တိုက်ခိုက်မှုတွေလှုပ်လာနိုင်တာကိုတွေ့ရပါတယ်။အဲ့ဒီတော့လက်နက်ကင်ခုခံမှုကပိုအားကောင်းအစင်းမြင့်လာပြီးစစ်တပ်ကိုအရင်ကနဲ့မတူအောင်ထုံးနဲ့တိုက်ခိုက်လာနိုင်နေပါတယ
်။တကယ်တော့ထိုင်းနိုင်ငံကြားရေးဝန်ကြီးအနေနဲ့ဒီအာဆီယံထိပ်သီးပွဲမတိုင်ခင်မြန်မာကိုလှည့်ဝတ်သွားပြီးမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့ထူးထူးခြားခြားတွေ့ဆုံခဲ့တာကနေအခုလိုဆက်ဖြစ်လာတာမျိုးအာဆီယံအနေနဲ့ဆက်ညှိနှိုင်းဖို့အရေးကြီးတယ်လို့သုံးသပ်သူတွေကထောက်ပြနေကြပါတယ်ခင
်ဗျာ။ဒါကတော့ USIP American ညီညာရေးအဖွဲ့အကြီးတန်းအရာရှိနဲ့ VOA တည်သက်မင်းမြန်ကန်ကိုကိုဝင်းမင်းကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးတပ်တန်းတိုးနိုင်ခြေရှိသလားဆိုတဲ့သတင်းကိုတင်ပြပေးကြပါမယ်။တရားဥပဒေစိုးမိုးရေးအပြည့်အဝဆောင်ရွက်နိုင်မှုလိုအပ်ချက်တွေရှိနေသေးတယ်လို့အာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကမနေ့တုန်းကစစ်ကောင်စီရဲ့အဖွဲ့အစည်းအဝေးမှာပြောဆိုလိုက်တာမို့လို့အရေးပေါ်ကာလတက်တန်းထပ်ပြီးတော့တိုးနိုင်မဲ့အလားအလာများနေတယ်လို့နိုင်ငံရေးအကဲခတ်တွေကတုံ့တက်ကြပါတယ်။ဒီလိုတက်တန်းတိုးလာနိုင်ခြေတွေပေါ်မှာမြန်မာနိုင်ငံရေးအကဲခတ်တွေရဲ့အမြင်တွေကိုမက်ခင်ဖြူထွေးကစူးစီးတင်ပြပေးထားပါတယ်
။မနေ့ဇူလိုင်လ23ရက်နေ့ကနေပြည်တော်မှာကျင်းပတဲ့စစ်ကောင်စီအစည်းအဝေးမှာအနာသိန်းကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကတိုင်းပြည်မှာလုံခြုံရေးနဲ့ကြေအုပ်ရေးစိုးမိုးမှုရှိအောင်ဆောင်ရွက်ဖို့အတွက်လိုအပ်နေတယ်လို့ပြောဆိုသွားတာပါဒီနှစ်အတွင်းဇူလိုင်လ17ရက်နေ့အထိရရှိထားတဲ့အချက်လက်တွေအရပြည်တွင်းမှာဖောက်ခွဲဖျက်ဆီးမှုအကြိမ်900နီးပါးရှိခဲ့ပြီးသေဆုံးသူ982ဦးရှိခဲ့တယ်လို့ထုတ်ဖော်ပြောဆိုခဲ့ပြီးတော့တည်ငြိမ်အေးချမ်းဖို့အတွက်လိုအပ်နေတယ်လို့ပြောသွားတာပါဒါဟာဖြင့်အရေးပေါ်ကာလအနေနဲ့တက်တန်းတိုးအုပ်ချုပ်နေတာဒီလကုံမှာပြည်တော်မှာမို့နောက်ထပ်တက်တန်းတိုးဖို့အတွက်အလားအလာပြနေတာဖြစ်နိုင်တယ်လို့နိုင်ငံရေးအကဲခတ်တွေကသုံးသပ်ပြောဆိုကြပါတယ်။တကယ်တော့အခုလိုတက်တန်းအကြိမ်ကြိမ်တိုးနေတာကတရားမဝင်သလိုနောက်ထပ်6လတက်တန်းတိုးမယ်ဆိုရင်လည်းအခြေအနေတွေကပိုဆိုးလာဖို့သာရှိပြီးတိုင်းပြည်အတွက်ပဲနှစ်နာစီလိမ့်မယ်လို့နိုင်ငံရေးလေလာသုံးသပ်သူတို့ကပြောပါတယ်
။တိုင်းပြည်ရှင်တွေကအခုဒီပေါ်ဒီပေါ်တို့ပေါ်ဒီပေါ်နှစ်ထောင်ရှိရအမှန်ချင်းမဟုတ်လို့ကျောင်းလာခါတန်းတူတယ်ဆိုတော့ဒီကေရောဝဲလက်တော့မချစ်ဘူးပြောင်းမလို့ပေါ့နော်ချင်းရတော့ဟိုပူပူလို့ဒီပုံရတော့ပူဆူလာဦးပဲရှိတယ်နိုင်ငံကြီးနော်ဒီဝါကြီးတော့တိုက်ပြီးလူမှုရေးအရာရာပေါ့ပူဆူလာဦးပဲရှိတယ်ဒီခုနကသူ့ဟာသူခင်းနိုင်ဦးမယ်နော်ဒါလက်ထဲမှာဟိုတိုက်ပြီးအစီအမံကလူတွေကခင်းနိုင်ဦးမယ်လို့ပြောသွားကြိုးစားနေပါပဲတော်မယ်ချင်းရရှိချက်တော့ကိုကောင်းလာလို့တိုက်ရင်မရှိဘူးဒီအချိန်လေးကိုသူထိနေဦးမယ်လာသူချင်းရခါနိုင်နေတယ်လို့တကယ်မဟုတ်ရင်တော့သူကသူချင်းနေပြီးရတော့သူကဆက်ကြိုးစားနေဦးမှာဒါမှလည်းသူ့လူတွေသူချင်းနေမှာမဟုတ်ဘူ
းအာနာသိန်းကောင်းဆောင်ကတော့အရေးပေါ်ကာလကြီးညာထားတာကိုရုတ်သိမ်းရွေးကောက်ပွဲပြန်လဲကျင်းပပြီးအနိုင်ရပါတီကိုအာနာလွှဲပေးဖို့စီစဉ်ထားပေမဲ့လည်းတည်ငြိမ်အေးချမ်းရေးလှုပ်ဆောင်ဖို့လိုအပ်နေတယ်လို့ပြောပါတယ်စကိုင်းတိုင်းချင်းပြည်နယ်နဲ့ကရပြည်နယ်တွေမှာလုံခြုံရေးအခြေအနေကအဆိုးဆုံးဖြစ်နေတဲ့အကြောင်းနဲ့အဲ့ဒီဒေသတွေမှာလုံခြုံရေးအတွက်ပုံမှန်ဆောင်ရွက်ဖို့လိုအပ်နေတယ်လို့လည်းဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကမနေ့တုန်းကပြောဆိုသွားတာပါအရေးပေါ်ကာလတက်တန်းတိုးမဲ့အကြောင်းတရားဝင်ကြေညာတာမဟုတ်ပေမဲ့လို့တိုးဖို့လိုအပ်တဲ့အခြေအနေတွေအဖြစ်နဲ့ပြောဆိုသွားခဲ့တာပါဒါကိုကြည့်မယ်ဆိုရင်ဒီလကုံမှာတက်တန်းတိုးနိုင်တယ်လို့လာမယ့်6လအကျွင်းတွဲဆောင်ဆွေးနွေးဖို့ကြိုးစားတာလို့အပြောင်းလဲတွေလည်းဖြစ်လာနိုင်တယ်လို့နိုင်ငံရေးလေလာသုံးသက်သူဦးရထွန်းကပြောပါတယ်
။6လအတွင်းမှာဗားလေးလုတ်ခဲ့တာတော့ဆိုတော့စည်ရည်နီးနဲ့ပဲအဲဒီစည်ရည်နီးနဲ့ပဲစည်ရည်အရပုံကံတိုက်ခိုက်နေတဲ့အဲဒီနေရာတွေကိုဒေသတွေကိုသူတို့ဒီနှိမ်နှင်းတာပေါ့နော်အစည်ရည်အရအာနိုင်ယူဖို့အစည်ရည်အရအာဒီချုပ်ကန်နိုင်ဖို့ထုတ်ကြိုးစားခဲ့တာစီနီးနဲ့ဒီလိုငွေဝေးပြပြအောင်လုပ်တဲ့ကိစ္စကိုသူ့ကြီးပဲမရနိုင်တဲ့အခါဘာတွေနဲ့လှုပ်လာနိုင်လို့ဆိုနိုင်ငံရေးနီးနဲ့အခုဒေါက်ဆန်းစုကြည်တို့နဲ့ဆွေးနွေးပြီးတဲ့အခါကျတော့သူတို့အခုဖန်စီထားတဲ့ NLD ကောင်းဆောင်တွေကိုလွတ်ပေးပြီးတဲ့အခါကျတော့ သူတို့လုံးမဲ့ရွေးကောက်ပွဲမှာပါဝင်ရှင်နေနိုင်ဖို့အတွက်ဆွေးနွေးမိနိုင်တာလေလုပ်နိုင်
စစ်ကောင်စီဟာ2022ခုနှစ်ဇန်နဝါရီလမှာအာဏာသိမ်းခဲ့ပြီးတဲ့နောက်ဖွဲ့စည်းပုံနဲ့အညီလှုပ်ဆောင်တာလို့ဆိုပြီးအရေးပေါ်ကာလ6လတက်တန်းကိုအကြိမ်ကြိမ်တိုးခဲ့တာလည်းဖြစ်ပါတယ်။ဒီနှစ်ဇန်နဝါရီလ31ရက်နေ့ကနောက်ဆုံးအကြိမ်တက်တန်းတိုးခဲ့တာကတော့အခုဇူလိုင်လကုန်မှာ6လတက်တန်းပြည့်မှာဖြစ်ပါတယ်။အာဏာသိမ်းအုပ်ချုပ်နေတဲ့ကာလအတွင်းမှာနိုင်ငံတော်ဆန့်ကျင်ကန့်ကွက်ဆန္ဒပြမှုတွေနဲ့လက်နက်ကိုင်လှုပ်ရှားမှုတွေပေါ်ပေါက်ခဲ့တယ်လို့အကြမ်းဖက်မှုတွေကလည်းတစ်နေ့တစ်ခြားပိုဆိုးလာနေတာဖြစ်ပါတယ်ရှင်။
ဒါကတော့မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးတပ်တန်းတိုးနိုင်ခြင်းအလားအလာသတင်းကိုမက်ခင်ဖြူတွေကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စစ်ပြေးဒုက္ခသည်တွေကြားမှာရင်ဆိုင်နေရတဲ့ကျန်းမာရေးအခြေအနေကိုတင်ပြပေးကြပါမယ်။ရန်ကုန်မြို့ကစာတင်ကျောင်းတွေမှာကလေးငယ်တွေကြားမှာအဖြစ်များနေတဲ့ရာသီတုပ်ကွေးနဲ့အဆုတ်လေပြွန်ရောင်တာယောဂလက္ခဏာတွေသခိုင်းတိုင်းတွင်းကစစ်ပေးဆောင်ကလေးငယ်တွေကြားမှာလည်းတွေ့နေရတယ်လို့စစ်ပေးဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်။စို့ရင်ရလောက်တဲ့အခြေအနေတော့မရှိပါဘူး။ဒါပေမဲ့ဒီရက်ပိုင်းမှာရာသီတုပ်ကွေးတွေကတော့အဖြစ်များနေတယ်လို့ပြောပါတယ်။ဆက်သွယ်စုံစမ်းထားတဲ့သတင်းအပြည့်စုံမမတစင်အောင်ပြောပြပေးပါမယ်ရှင်
။ရန်ကုန်ပါဝင်မြို့ကြီးတွေကစာတင်ကျောင်းတွေမှာကလေးငယ်တွေကြားအဆုတ်လေပြွန်ရောင်တာယောဂလက္ခဏာနဲ့ရာသီတုပ်ကွေးအဖြစ်များနေတာကြောင့်ပုဂလိကစာတင်ကြောင်းတချို့ယာယီပိတ်ရတဲ့အထည်ဖြစ်ခဲ့ပါတယ်။မိုးရာသီကာလဖြစ်လို့ဒီလိုယာဒီလိုက်ဖြစ်တဲ့တုတ်ကွေးနဲ့ရေချောင်းဖြစ်တဲ့ယောဂါရီဖျားနာမှုတွေဟာလက်နဲ့ကင်ပဋိပက္ခတွေဖြစ်နေတဲ့သခိုင်းတိုင်းအတွင်စစ်ဘေးရှောင်ကလေးငယ်တွေကြားမှာလဲဒီရဲ့ပိုင်းအဖြစ်များလာတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့သူတွေကပြောပါတယ်။သခိုင်းတိုင်းရင်းမပင်ခရိုင်ကဏီမျိုးနယ်အတွင်းဟာပြည်သူအခြေပြုစာတင်ကြောင်းတွေမှာစစ်ဆောင်ကလေးငယ်တချို့ဒီရဲ့ပိုင်းရာသီတုပ်ကွေးဖြစ်နေကြသလိုအရေးပြားယောဂါဖြစ်ပွားသူတချို့လည်းတွေ့ရတယ်လို့စစ်ဆောင်တွေကိုကူညီပေးနေသူတူကပြောပါတယ
်ကျွန်တော်တို့အခုလက်တလုံးမှာဆိုရင်ကျောင်းပေါင်း50လောက်ရောက်ဖြစ်တယ်ပေါ့အဓိကတန်ချာဈေးတိုက်တာချို့ကျောင်းတွေမှာဘာသွားတွေ့လဲဆိုတော့ကလေးတွေကရာသီတုပ်ကွေးခံစားနေရတာတွေ့တယ်အပူလွန်ခဲ့တဲ့ယောဂါမျိုးပေါ့ရေပြားပေါ်မှာလေအဖုတွေပေါက်တာမျိုးတွေထပ်ပြီးတွေ့နေရတယ်ရှိတယ်အဲကျောင်းတွေကတော့ကျွန်တော်တို့လက်တလောမှာဖွင့်နေရတွေကဖွင့်ကြတယ်လည်းမဖွင့်နေရတွေကလည်းတခြားသောအခြေအနေကမဖွင့်ကြတာမျိုးတွေရှိတယ်။ကျန်းမာရေးအခြေအနေကြောင့်မို့လို့ကျောင်းတွေပိတ်ပြရပါတယ်ဆိုတာမျိုးတော့ကနေတူဒါပေမဲ့ကျွန်တော်တို့ရောက်ခဲ့တဲ့နေရာတွေမှာခုနကပြောခဲ့တဲ့ရာသီတုပ်ကွေးဆိုတာမျိုးတွေရှိတယ်။အဲကျွန်တော်တို့မျက်မြင်တွေ့နေရတာပေါ့ဗျာစေတိုက်သွားနေစေဝါကူသားမှုပေးသွားနေရဆိုတော့
ပြည်သူအခြေပြုကျောင်းတွေမှာတက်ရောက်နေတဲ့ဆစ်ဆောင်ကလေးငယ်တွေကို6လတကြိမ်တန်ချာစီလိုက်ပြီးတော့တိုက်ပေးနေတဲ့အချိန်မှာရာသီတုပ်ကွေးအဖြစ်များနေတာကိုတွေ့ခဲ့ရတာပါ။နှာစီးချောင်းဆူဖျားနာသူတွေလောလောဆယ်များနေပြီးမဲ့အသက်အန္တရာယ်ဆိုးရင်ရလောက်တဲ့အထီတော့ဆိုးဆိုးဝါးဝါဖြစ်နေတာမဟုတ်တာကြောင့်ကျောင်းတွေဆက်ဖွင့်ထားတယ်လို့အညာဒေသကဆစ်ဆောင်တွေကိုကူညီပေးနေတဲ့အညာပြည်တိုင်းတော်လေးများအဖွဲ့တာဝန်ရှိသူက VOA ကိုပြောပါတယ်
ကလေးတွေအနေနဲ့ကတော့အဖျားလာနာတာတော့ရှိတယ်ပေါ့နော်။ရာသီတုပ်ကွေးလောက်ပဲရှိတာဗျ။အဲကျွန်တော်တို့သွားခဲ့တဲ့အကျောင်းတွေမှာပေါ့နော်ကလေးတွေတော်တော်များများလည်းကျောင်းတက်ကြတယ်ပေါ့နော်။ကျောင်းတက်ကြတယ်။ဖျားလာတော့ဒီမိုးလဲမိုးလို့ဖျားကြတယ်ဗျ။ဖျားပြီမဲ့သူတို့ကြီးကြီးမားမားဖြစ်တာလည်းတော်တော်မကြားမိဗျ။ဟုတ
်။ကူးဆက်လွယ်တဲ့ဖျားနာမှုတွေဖြစ်ပေမဲ့ရာသီတုပ်ကွေးဖြစ်နေတဲ့ကလေးငယ်တွေကိုတီးတန့်ခွဲထားနိုင်တဲ့အခြေအနေမရှိသလိုကုသဖို့ဆေးဝါးနဲ့ဆေးဝန်တန်းလည်းအလုံလောက်မရှိပါဘူး။တနိုင်တစ်ပိုင်းကူညီတွေနဲ့နီးဆက်ရအဖွဲ့တွေကဝိုင်းဝန်းကုသကူညီပေးနေရတဲ့အခြေအနေဖြစ်တယ်လို့အညာပြည်တိုင်းတော်လေးများအဖွဲ့တာဝန်ရှိသူကပြောပါရယ်
။ကျမရဲ့အနေနဲ့ကတော့တီးတန့်သူတို့အတွက်လှုပ်ပေးထားတာရယ်လို့တော့မရှိဘူးဗျ။ဒီတချို့အကြောင်းတွေဆိုရှင်တန်ချာသေးတောင်မှလေတစ်နှစ်ပတ်လုံးမတော်ဝါလုံးမို့လို့ဒီကျွန်တော်တို့လှမ်းပြီးတော့ချိတ်ဆက်ကူညီတောင်းတာလေးလည်းရှိတယ်။ဒီနေမကောင်းဖြစ်တဲ့ဖျားလာနာတယ်ဆိုလို့ရှင်ဒီတိုင်းပဲဒီကြည်လည်ကဆာမတွေအဲ့လိုမျိုးတွေနဲ့ပဲပြကြတယ်ဗျဟုတ
်လက်နဲ့ကင်ပတိပခါတွေပိုဆိုးလာတာနဲ့အမျှအစ်ဘေးတိန်ရှောင်ရသူတွေလည်းပုံများလာနေပြီးတော့အခုလိုမိုးတွင်းကာလမှာတော့ကျန်းမာရေးလိုအပ်ချက်တွေပုံများနေတာပါစစ်ဘေးဒုက္ခသည်တွေဟာပြေးလွှားတိန်ရှောင်ရင်ရောက်ရအရက်မှာကြုံတယ်လို့နေထိုင်ရသလိုစားတောက်ရေးနဲ့အခြေခံကျန်းမာရေးကုသနိုင်မှုအတွက်ကူညီပေးနေသူတွေကိုအားထားနေရတာဖြစ်ပါတယ်လက်ရှိအချိန်မှာရာသီတုပ်ကွေးနဲ့ကုဆက်ယောဂပြန့်နှံ့မှုတွေမဆိုးရအောင်လို့လိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေပေးနိုင်အောင်စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့ဒေသခံအဖွဲ့တွေကပဲဝိုင်းဝန်းကြိုးပမ်းနေကြတာဖြစ်ပါရဲ့ရှင်
။ဒါကတော့စစ်ဘေးရှောင်ကလေးငယ်တွေကြားမှာ ဆိုရင်ကြာဖြစ်နေတဲ့ယာတီတုတ်ခွေးအခြေအနေအကြောင်းကိုမမရတဲ့ဇင်အောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးကြပါတယ်။ဆီယဝင်းရဲ့ညွှန်ကြားချက်မလိုဘဲနဲ့ဝယ်ယူနိုင်မဲ့ပထမဆုံးပြည်ထရေတားဆီးကိုအမေရိကန်အာဏာပိုင်တို့အတည်ပြုပေးလိုက်ပြီးဖြစ်ပါတယ်။အမေရိကန်အမျိုးသမီးတွေနဲ့မိန်းကလေးတွေဟာပြည်ထရေတားဆီးကိုမျက်စင်းနဲ့အကိုက်ခဲပျောက်ဆေးတို့လိုပဲအလွယ်တကူဝယ်ယူနိုင်တော့မှာဖြစ်ပါတယ်။1960ကနေ2023ခုနှစ်အထိပြည်ထရေတားဆီးအကြောင်းကိုသုံးသပ်ထားတဲ့ AP သတင်းဆောင်မကိုအခြေခံပြီးတော့မတ်တိန်ဂီထိုင်ပြောပြပေးပါမယ်ရှင်။
ဆရာဝန်စည်းစာမပါဘဲဝယ်လို့ရမယ်ပထမဆုံးပြည်ထရေတားဆီးကိုအမေရိကန်တာဝန်ရှိသူတွေအတည်ပြုပေးလိုက်ပါပြီ IBIS Reproductive Health အဖွဲ့ရဲ့ဥက္ကဋ္ဌ Kelly Blanchett ကအခုလိုပြောပါတယ
်ဆရာဝန်စည်းစာမလိုဘဲဝယ်ယူနိုင်မယ်ပထမဆုံးတော့ပြည်ထရေတားဆီးအဖြစ် OPIL ကိုအတည်ပြုတာဖြစ်ပါတယ်
အမေရိကန်စားသောက်နဲ့ဆေးဝါးကုကဲရေးဌာန FDA ကပရီကိုဆေးဝါးထုတ်လုပ်ရေးလုပ်ငန်းကထုတ်တဲ့OPIL ကိုဆရာဝန်ညွှန်ကြားချက်မပါဘဲရောင်းခွင့်ပြုတာဖြစ်ပါတယ်။ဒါဆိုရင်စီးပစ္စည်းကောင်တာတွေထဲမှာတင်ဆက်ထားတဲ့ဆေးဝါးအမျိုးအစားတစ်ခုကိုပထမဆုံးအကြိမ်ဖြစ်အလွယ်တကူဝယ်ယူခွင့်ပြုတာလည်းဖြစ်ပါတယ်။ကုမ္ပဏီအနေနဲ့လာမယ့်နှစ်အစောပိုင်းလောက်မှာဒီဆေးတွေကိုစတင်တင်ပို့နိုင်မှာဖြစ်ပြီးရောင်းချရမှာတော့အသက်ကန့်သတ်ချက်လည်းမလိုအပ်ပါဘူး။ပရိသေတားဆေးတွေကိုအသုံးပြုလာတာဟာဆိုရင်အခုနှစ်ပေါင်း60ကျော်ရှိခဲ့ပါပြီ။အမေရိကန်စားသောက်နဲ့ဆေးဝါးကုကဲရေးဌာန FDA က1960ပြည့်နှစ်မေလ9ရက်နေ့မှာ Inobit တောက်ဆေးကိုကိုဝင်တားဆေးအဖြစ်အသုံးပြုဖို့ဘေးကင်းကြောင်းအတည်ပြုပေးခဲ့ပါတယ်။ပြည်သူတွေတားဆေးကိုပြုပြင်ပြောင်းလဲမှုတစ်ခုအဖြစ်အခုအချိန်မှာမရှိမြင်ကြတော့ပေမဲ့လို့လည်းတစ်ချိန်ကတော့အနောက်တိုင်းရဲ့ဆန်နှုံးတံပိုးထမှုနဲ့လူမှုရေးတို့ကိုပြောင်းလဲသွားစေခဲ့တာပါ။ Stanford တက္ကသိုလ်ဓာတုဌာနကဂုံတူးဆောင်ပမောက်ခကာဂျာစီဟာဆိုရင်ပထမဆုံးသောပြည်သူတွေတားဆီးအတွက်အဓိကဓာတ်ပစ္စည်းဖြစ်လာတဲ့ဓာတု molecule norad tundrone ကို1950ခုနှစ်အတွင်းတိစောက်ခဲ့ကြတဲ့မက္ဆီကိုစီးတီးကသုတေသနအဖွဲ့ကိုဦးဆောင်ခဲ့သူအဖြစ်လူသိများထင်ရှားပါတယ် University College London ကမိသားစုစီမံကိန်းနဲ့မျိုးဆက်ပွားကျန်းမာရေးဆိုင်ရာဂုံတူးဆောင်ပါမောက်ခဂျွန်ဂျူလီပေါ်ကတော့အခုလိုပြောပါတယ်
Norethindrone that he produced
was 1950ပြည်လွန်နှစ်တွေအတွင်းကအရင်ဆုံးထွက်လာတဲ့စစ်တချို့မှာ progesterone hormone ထုတ်တဲ့ Norethindrone ပါဝင်ခဲ့ပြီးကာလရှည်ကြာရပ်တည်ခဲ့တာပါကဘာတဝန်းလုံးမှာရောင်းချနေတဲ့ဆေးဝါးအချို့တွေမှာလည်းဒီကနေ့ဒီချိန်ထိဆက်ပြီးအသုံးပြုနေပါတယ်ဒါကြောင့် Jersey ရဲ့ဆေးကကာလရှည်ရပ်တည်လာခဲ့တာဖြစ်ပြီးသူကဆေးဝါးရဲ့ပင်ရင်မိခင်အဖြစ်သူ့ကိုယ်သူတင်စားပါတယ်
ဒီဆေးထွက်ပေါ်လာတာနဲ့အတူလိမ့်ဆက်ဆံမှုဆိုင်ရာအစဉ်အလာတွေနဲ့အမျိုးသမီးတွေရဲ့ဘဝတွေကိုအကြည့်အကျယ်ပြောင်းလဲသွားစေပါတယ်။ဒီဆေးကိုတော့1960ခုနှစ်မှာဗြိတိန်မှာစတင်မိတ်ဆက်ဖြန့်ဝေခဲ့ပါတယ်။ဒီဆေးမတီထွင်ခင်ကဆိုရင်မိသားစုတွေဟာလူဦးရေများပြီးလိမ့်ဆက်ဆံမှုဟာဆိုရင်လည်းကိုဝင်ဆောင်သွားစေနိုင်တဲ့အခြေအနေမျိုးရှိခဲ့တာပါ။ပြည်သူတွေတားဆီးဖို့အတွက်အမျိုးသမီးတွေအနေနဲ့တုပ်ပိုးကိုတက်တဲ့ဆီးနဲ့တအိမ်တွင်ထည့်ရတဲ့ပစ္စည်းနှစ်မျိုးသာရှိခဲ့ပြီးအထလို့မရခဲ့ပါဘူးအမျိုးသမီးအများအပြားရဲ့တခုတည်းသောလွတ်လပ်မှုဖြစ်တဲ့အလို့အကိုင်းဆိုရင်လေအမျိုးသမီးတွေအတွက်ပို့ပြီးတော့အခက်အခဲဖြစ်ရသလိုမိခင်ဘဝရောက်လာရင်တော့အလို့အကိုင်းလည်းစွန့်လွတ်ရတတ်ပါတယ်ပရိသေတားဆီးအသစ်တွေထဲမှာတော့အများအပြား estrogen နဲ့ progestin hormone နှစ်မျိုးကိုပေါင်းစပ်ထားပြီးအမျိုးသမီးတွေဒမတာလာတာမှာပိုပြီးတော့တက်တက်သားသားနဲ့ပုံမှန်ဖြစ်စေရေးကိုလည်းအထောက်အကူဖြစ်ပါတယ်။ဒါပေမဲ့လည်းပရိသေဓာဆီတွေကိုအသုံးပြုရာကြောင့်သွေးခဲစေနိုင်တဲ့အန်ဒီယရှိပြီးနှလုံးရောဂါအန်ဒီယရှိနိုင်တဲ့အမျိုးသမီးတွေတောက်သုံးဖို့တော့မသင့်တော်ပါဘူး။အခုအမေရိကန် FDA ကဆီယဝေညွှန်ကြားချက်မပါဘဲဝယ်ယူခွင့်ပြုမဲ့ OPIL ဓာတဆီကတော့ဆိုရင်စီရနေတာကြောင့်စိတ်ဝင်စားမှုညာနေပါတယ်။ OPIL မှာတော့ progesterone hormone တစ်မျိုးသာပါပြီးဒီ hormone ဟာဆိုရင်တုပ်ပိုးကိုတအိမ်ခေါင်းနဲ့မရောက်အောင်တားဆီးပြီးကိုယ်ဝင်မရအောင်ကာကွယ်တာဖြစ်ပါတယ်။အထူးအောက်ဆုံးဖြစ်ဖို့အတွက်ကတော့နေ့စဉ်ပုံမှန်တောက်နေကြအချိန်မှာတောက်ရမှာဖြစ်ပါတယ်။ FDA ရဲ့မေးလအတွင်းကထုတ်တဲ့ဌာနဆိုင်ရာသုံးသပ်ချက်မှာတော့ပရီကိုရဲ့လေးလာချက်မှာဆိုရင်အမျိုးသမီးတချို့ဟာဆေးအညွန့်နဲ့ပတ်သက်ပြီးနားမလည်ဖြစ်ကြတယ်လို့ဖော်ပြထားပါတယ်ရှင်
ဆရာဝန်ရဲ့ညွှန်ကြားချက်မလိုဘဲနဲ့ဝယ်ယူနိုင်မဲ့ပထမဆုံးပရိသေတားစီကိုအမေရိကန်အာဏာပိုင်တို့အတီးပြုတ်ပေးလိုက်တဲ့အကြောင်းမတ်သိန်ကီထိုက်တင်ပြပေးခဲ့တာဖြစ်ပါရဲ့ရှင်။ဒီကနေ့အတွက်သတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးကတော့ youtube.com/voabemis ဖြစ်ပါတယ်။
မင်္ဂလာညချမ်းပါသောရရှင်များရှင် VOA American အတန်ရဲ့တောက်ကြညာပိုင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လှိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလှိုင်းဒိုမီတာ51 kHz 5885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။တုတ္တဆောင်လေး American တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမြန်မာနိုင်ငံမှာအမျိုးသမီးနဲ့ကလေးငယ်တွေလူကုန်ကူးခံရတဲ့အခြေအနေကဆရာနာသိမ့်မှုရဲ့နှစ်နှစ်တာကာလအတွင်းမှာပိုပြီးတော့မှဆိုးဝါးလာတယ်လို့အမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်။အလောက်ကင်ခွင်လန်းတွေရှားပါလာပြီးတော့လူမှုစည်းဝေးအကျက်တဲတွေပိုပြီးတော့ဆိုးလာတာနဲ့အမျှအမျိုးသမီးတွေလူကုန်ကူးခံရဖို့အခြေအနေကလည်းပိုပြီးတော့မှများလာပါတယ်။တစ်ချိန်တည်းမှာပဲအကူအညီပေးရေးအဖွဲ့တွေအတွက်လည်းအခက်အခဲစိန်ခေါ်မှုတွေကပိုများလာနေပါတယ်။အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့တွဲဖက်အထွေထွေအတွင်းရေးမှူးတင့်မွန်းနေလီကိုမက်ခင်ဖြူတွေကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာတင်ပြပေးထားပါတယ်
There's a path we must choose sometimes. Gotta stand up and fight sometimes.
မမွနေလီရေမင်္ဂလာပါ။ VOA ပဲအချိန်ပေးတာကျေးဇူးများကြီးတင်ပါတယ်
။ဟုတ်ကဲ့မင်္ဂလာပါ
။ဟုတ်ကဲ့ပါရှင်။အဲဒီနေ့အဓိကမေးချင်တာကတော့လေသိမကြခင်ပေါ့နော်ဒီပြီးခဲ့တဲ့ဂျွန်လကုန်လောက်မှာပဲအမေရိကန်အစိုးရကနေပြီးတော့နှစ်စဉ်ထုတ်ပြန်တဲ့trafficking in person report ပေါ့နော်တကဘာတော်မှာရှိတဲ့လူကုန်ကူးမှုတွေနဲ့ပတ်သက်ပြီးတော့ထုတ်ပြန်တဲ့အစင်ကစားထဲမှာမြန်မာနိုင်ငံကိုလည်းဒီနှစ်မှာလည်းဒါလူကုန်ကူးမှုတွေနဲ့ပတ်သက်လာလို့ရှင်ရင်ပူပေါင်းဆောင်ရွက်ခြင်းလည်းမရှိဘူးဒါကိုတိုက်ဖြတ်ဖို့လည်းမကြိုးစားဘူးဆိုတော့အဆိုးဝါးဆုံးပေါ့နော်လူကုန်ကူးမှုတိုက်ဖြတ်တဲ့နေရာမှာအဆိုးဆုံးနိုင်ငံတွေထဲမှာချက်ထားတာကိုတွေ့ရပါတယ်ဒါ tier 3ပေါ့သူတို့အသုံးလုံးဆို tier 3မှာသတ်မှတ်ခံထားရပါတယ်ဆိုတော့ဒါပေမဲ့အဓိကကတော့ကျွန်မဒီတစ်နှစ်စာအတွင်းမှာအခုလိုမျိုးဒီအမေရိကန်ဒီနိုင်ငံခြားရေးဌာနချုပ်ပြန်တဲ့အစီအစဉ်စာထဲမှာဖော်ပြတယ်လို့ပေါ့နော်လူကုန်ကူးမှုအခြေအနေတွေဟာတိုက်ဖြတ်မှုလည်းမရှိဘူးပူပေါင်းဆောင်ရွက်မှုလည်းမရှိဆက်ပြီးတော့ဆိုးဝါးနေတယ်ဆိုတော့ဒါနဲ့ဆက်ဆက်ပြီးတော့အထူးသဖြင့်ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်တော့ဒီပြီးခဲ့တဲ့ဒီတစ်နှစ်တာကာလအတွင်းမှာအမျိုးသမီးတွေလူကုန်ကူးမှုခံရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ပို့ပြီးတော့အခြေအနေတွေဆိုးလာတာကိုများတွေ့ရပါသလားဒါမှမဟုတ်အခြေအနေတွေကဘယ်လိုရှိသလဲအချင်းကျုပ်လေးပေါ့ပြောပြပေးပါလား
ဟုတ်ကဲ့ကျွန်တော်တို့ရဲ့ဒီလွန်ခဲ့တဲ့နှစ်ပေါင်းများစွာပေါ့လေနော်ကျွန်တော်တို့အမျိုးသမီးအဖွဲ့ဒီလူကုန်ကူးခံရမှုနဲ့ပတ်သက်ပြီးတော့တောက်လျှောက်ကျွန်တော်တို့ဒီစုံစမ်းစစ်ဆေးမှုတွေပြီးလို့ရှိရင်ဒီအချက်လက်ကောက်ခံမှုတွေပေါ့လေနော်သူတည်တနာတွေအများကြီးလုပ်ခဲ့ပါတယ်ဆိုတော့အခုလက်ရှိဒီစစ်တပ်အာဏာကျိုးစားပြီးတော့တင်းတဲ့နောက်ပိုင်းမှာအခြေအနေတွေကပြောင်းလဲပြီးတော့ပို့ပြီးတော့ဆိုးဝါးလာတဲ့ဟာကိုကျွန်တော်တို့တွေ့ရတယ်ဆိုတော့ဒီအရှိတ်ပိုင်းမှာဆိုလို့ရှိရင်လူကုန်ကူးမှုကတော့ရှိနေတယ်ပြီးလို့ရှိရင်အထူးသဖြင့်တော့ဒီဘယ်လိုပြောမလဲအင်းကြီးချင်းနိုင်ငံတွေပေါ့နော်သူတို့ဖြစ်ဒီတရုတ်ဘက်ကိုရောင်းစားခံရတဲ့လူတွေကပုံများတယ်ပြီးလို့ရှိရင်ဒီထိုင်းပေါ့လေနော်ဆိုတော့အင်းကြီးချင်းနိုင်ငံမှာရောင်းစားခံရတဲ့လူတွေကပုံများတယ်ဒါပေမဲ့ဒီခုလက်ရှိအခြေအနေမှာဆိုလို့ရှိရင်ပြည်တွင်းထဲမှာကိုနိုင်ကိုကဒီရောင်းစားခံရတဲ့ဟာတွေလူကုန်ကူးမှုပြင်းမြောက်ဖို့အတွက်ပို့ပြီးတော့အလားအလာရှိတဲ့ဟာတွေပေါ့လေနော်ပို့ပြီးတော့ဆိုးဝါးလာတယ်ဆိုတဲ့အခြေအနေကိုကျွန်တော်တို့တွေ့ရပါတယ်ဟုတ်ကဲ့
ဟုတ်ကဲ့အခုနောက်ပိုင်းဆိုလို့ရှင်ရေဟိုကျမတို့လည်းတိတိတွေ့လာရတာတွေကမြန်မာနိုင်ငံထဲမှာဒီနိုင်ငံရေးမတည်ငြိမ်မှုတွေစီးပွားရေးအကျက်တဲတွေခြားထဲမှာဟိုအလုတ်ကန်ခွင်လန်းတွေကလည်းရှားပါလာတဲ့အခါကျတော့ပြင်ပကိုထွက်တဲ့လူတွေပို့ပြီးတော့များလာတာတွေ့ရပါတယ်ဒါကရောဒီလူကုန်ကူးမှုတွေပို့ပြီးတော့ဖြစ်စေတဲ့အနေအထားမျိုးနဲ့ဆက်ဆက်မှုရှိပါသလား
ဟုတ်ကဲ့ဒါလည်းတည့်ရဆက်ဆက်မှုရှိပါတယ်မဖြစ်လို့လဲဆိုတော့ဒီလူကုန်ကူးမှုခံရတဲ့အခြေအနေနောက်ခံတမိုင်းချောင်းပေါ့လေနော်အဲ့ဒါကိုကြည့်မယ်ဆိုလို့ရှိရင်အထူးသဖြင့် ဒီအခုလက်ရှိမှာကတော့ဒီ online ကနေပေါ့လေနော်ဒါမြူဆွဲတဲ့ဟာတွေပို့ပြီးများလာတယ်ပြီးလို့ရှိရင်ဒီတွင်းမှာဆိုလို့ရှိရင်လဲဒီကက်ဆီနိုပေါ့လေနော်ပြီးလို့ရှိရင်ဒီ KTV တွေများလာတယ်အဲ့ပေါ်မှာလဲအခြေခံတယ်လို့အခုဒီအဲတခြားပြည်တွင်းရဲ့အခြေအနေဆိုးဝါးမှုကြောင့်ဒီဘက်ကိုရောက်လာတဲ့သူတွေများတော့အဖြစ်လက်မှတ်မရှိကြဘူးဆိုတော့လက်မှတ်မရှိတဲ့အပေါ်မှာအခြေခံပြီးရောလူကုန်ကူးမှုဖြစ်ဖို့အတွက်ပို့ပြီးတော့လာလာများလာတယ်ဆိုတော့တချို့ဆိုလို့ရှိရင်လက်မှတ်မရှိတဲ့အခါကျတော့စကားလည်းမတက်ဘူးပေါ့လေနော်ဆိုတော့ဒီအပေါ်မှာအခြေခံပြီးတော့ဒီလူကုန်ကူးတဲ့လူတွေကဒါတွေကိုအခွင့်ကောင်းယူပြီးတော့လုပ်တဲ့ဟာတွေလည်းအများကြီးရှိတယ်ဆိုတော့ပြီးခဲ့တဲ့ရက်တွေမှာပဲပေါ့လေနော်တည်င်းဒီထိုင်းနိုင်ငံရဲ့တည်င်းကိုကြည့်မယ်ဆိုလို့ရှိရင်လည်းဒီလက်မှတ်မရှိတဲ့သူတွေအဲဒီလူကုန်ကူးခံရတဲ့သူတွေအဲအရေးအတွက်တွေပေါ့လေနော်သူတို့ပြောပြထားတာတွေရှိတယ်ပြီးလို့ရှိရင်တစ်ချိန်တည်းမှာသူတို့ကလက်မှတ်မရှိဘူးဆိုရင်အဲကိုယ်နိုင်ငံကိုပြန်ပို့ကြတာပေါ့လေနော်ဆိုတော့ဒီကလေးတွေကိုပြန်ပြီးတော့ပို့တဲ့အချိန်မှာအဲ့ဒီကလေးတွေကဘယ်လိုဖြစ်လဲဆိုတော့ပြည်တွင်းမှာလည်းကိုယ်မြန်မာနိုင်ငံမှာလည်းလက်မှတ်မရှိတဲ့လူတွေဖြစ်တယ်ပြီးလို့ရှိရင်ဒီထိုင်းနိုင်ငံမှာဆိုလို့ရှိရင်လည်းသူတို့လက်မှတ်မရှိဘူးဆိုတော့သူတို့ရဲ့ဒီဘဝအခြေအနေကိုကြည့်မယ်ဆိုလို့ရှိရင်သူတို့အတွက် identity ပေါ့လေနော်ဘယ်နိုင်ငံကမှဒီမရှိတဲ့အခြေအနေတစ်ခုမှာကျွန်တော်တို့မြန်မာနိုင်ငံသားတွေကပို့ပြီးတော့ဒီလူကုန်ကူးခံရဖို့အတွက်အလားအလာပို့များလာတယ်ဆိုတဲ့ဟာကိုလည်းမြင်တွေ့ရပါတယ်
ဟုတ်ကဲ့ဆိုတော့အဲ့လိုမျိုးအခြေအနေတွေဖြစ်လာပြီဆိုလို့ရှိရင်သူတို့ကိုကူညီကူညီပြီးတော့ပေါ့နော်ဒီအခြေအနေကနေလွတ်မြောက်အောင်ကူညီပေးတဲ့အဖွဲ့အစည်းတွေရောရှိပါသလားဥပမာမမိုးနေလီတို့လိုအမျိုးသမီးအဖွဲ့အနေနဲ့ရောဒီလိုအခြေအနေကြုံရတဲ့အခါမှာအမျိုးသမီးတွေကိုဘယ်လိုကူညီတွေများပေးနိုင်လဲရှင့
်ဆိုတော့ဒီကျမတို့အမျိုးသမီးအဖွဲ့ချုပ်မြန်မာနိုင်ငံအနေနဲ့ဆိုလို့ရှိရင်လည်းဒီတက်နိုင်တဲ့လောက်ဒီ emergency support ဆိုပြီးရောကျမတို့ဒီကူညီထောက်ပံ့တာတွေလုပ်ခဲ့တာတွေရှိပါတယ်လုပ်နေတဲ့ဟာတွေလည်းရှိတာပေါ့လေနော်တချိန်တည်းမှာလည်းဒီ safe house ပေါ့လေနော်ဒီအဲယာယီနားခိုးတဲ့နေရာကနေမှတဆင့်ဒီလိုအမျိုးသမီးတွေကိုထောက်ပံ့ကူညီတာတွေရှိပါတယ်အထူးသဖြင့်တော့ကျမတို့ဒီ member အဖွဲ့အစည်းတွေပေါ့လေနော်အမျိုးသမီးအဖွဲ့အစည်းတွေတိုင်းရင်းသားဒေသပေါင်းစုံတွေမှာရှိနေတဲ့ကျမတို့ရဲ့ဒီ member အဖွဲ့အစည်းကနေမှတဆင့်ဒီလိုမျိုးအကူအညီတွေကိုကျမတို့လှုပ်ဆောင်နေတာတွေရှိပါတယ်ဆိုတော့တစ်ဖက်မှာလည်းကျမတို့ဒီလှုပ်ဆောင်နေတဲ့အချိန်မှာလည်းဒီအမျိုးမျိုးဒီအခြေဒီအခုလိုမျိုးအချိန်မှာပေါ့လေနော်အခက်အခဲတွေအများကြီးလည်းကျမတို့ကြုံတွေ့ရတာတွေရှိပါတယ်
โอเคအဲ့တော့အခက်ခဲဆိုတော့ဘယ်လိုအခက်ခဲတွေအဓိကကြုံရတာရှိလဲအဲ့ဒါလည်းနည်းနည်းရှင်းပြပေးပါလားရှင
်ဟုတ်ကဲ့ဆိုတော့အရင်တော့ကကျမတို့ဒီ safe house ပေါ့လीเนาะကျမတို့ safe house တွေကိုဘယ်လိုပြောမလဲအထူးသဖြင့်ဒီ safe house တွေမှာဒီအမျိုးသမီးဒုက္ခရောက်တဲ့အမျိုးသမီးဒီလူကုန်ကူးခံရတဲ့အမျိုးသမီးအပါဝင်ပေါ့လीเนาะဒီအိမ်တွေအကျန်းဖက်ခံရတဲ့အမျိုးသမီးတွေဒီအကျန်းဖက်ခံရနှီးပေါင်းစုံနဲ့အကျန်းဖက်ခံရတဲ့အမျိုးသမီးတွေကိုနားခိုဖို့အတွက်ကျမတို့ပြင်ဆင်ထားတာတွေရှိတယ်အခုနောက်ပိုင်းမှာဆိုလို့ရှိရင်တချို့အဖွဲ့အစည်းတွေကကျမတို့နဲ့ပူးပေါင်းပြီးတော့ချိတ်ဆက်လှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေကမရှိတော့ဘူးတချို့ဆိုလို့ရှိရင်ဒီလုံးဝရက်ပြက်ရတဲ့ဟာတွေပေါ့လေနော်ဒီတချို့အဖွဲ့အစည်းတွေဆိုရင်ဒီလှုပ်ရှားလို့ကိုမရတဲ့အခြေအနေတခုမှရှိတယ်တစ်ဖက်မှာလည်းဒီ INGO ပေါ့လေနော်ဆိုတော့ဒီဒိုနာတွေအပါဝင်ဒီ NGO INGO ဆိုလို့ရှိရင်လည်းသူတို့ရဲ့ဒီလှုပ်ရှားမှုတွေကလုံးဝဒီlocal ထဲမှာလုံးလုံးမရတဲ့အခြေအနေတခုရှိတယ်ဆိုတော့အရင်တော့ကကျမတို့ပူပေါင်းဆောင်ရွက်မှုအားကောင်းကောင်းနဲ့လုပ်နိုင်တဲ့အခြေအနေတခုကအခုချိန်မှာလုံးဝကိုရပ်တန့်သွားတဲ့အခြေအနေတခုပေါ့လေနော်တစ်ဖက်မှာဆိုလို့ရှိရင်လည်းဒီအခုစစ်တပ်အာဏာပိုင်တွေရဲ့ချိန်ချောက်မှုတွေပြီးလို့ရှိရင်ဒါတွေကိုကူညီထောက်ပံ့မှုကိုအားမပေးတဲ့အပြင်ပေါ့လေနော်ပို့ပြီးတော့ဒီချိန်ချောက်မှုလုပ်တဲ့အပြင်ဒါတွေကိုအနောက်ရှက်ပေးတယ်ပြီးလို့ရှိရင်အမြဲတမ်းကိုယ့်ရဲ့လုံခြုံမှုကိုစိုးရိမ်နေရတဲ့အခြေအနေတခုဒါကလည်းခက်ခဲတခုဖြစ်ပါတယ်ပြီးလို့ရှိရင်ဒီ communication transportation အားလုံးပေါ့လေနော်ဘက်ပေါင်းစုံကနေကျမတို့ဒီအခက်အခဲစဉ်ခေါ်မှုတွေကတော့ပိုပြီးများလာတာတွေရှိပါတယ
်အကန့်အသတ်တွေပိုများလာတာပေါ့နော်ဆိုတော့ဒီလိုလူကုန်ကူးမှုတိုက်ဖြတ်ဖို့ကြိုးပမ်းတဲ့နေရာမှာအဓိကတွေလူမှုအတိုင်းဝိုင်းအနေနဲ့ရောနောက်ဒီသက်ဆိုင်ရာအဖွဲ့အစည်းတွေနောက်နိုင်ငံတကာအနေနဲ့ရောဘာတွေများပံ့ပိုးပေးနိုင်မလဲဒီလူကုန်ကူးမှုတိုက်ဖြတ်ဖို့အတွက်အရေးကြီးဆုံးပေါ့နော်လက်ရှိအခြေအနေမှာဘာတွေလုပ်တယ်မှာလဲ
ဆိုတော့လူကုန်ကူးမှုတိုက်ဖြတ်နိုင်ဖို့အတွက်တစ်အရေးကြီးတဲ့ဟာကတော့ဒီပြည်သူတွေရဲ့အတန်ကိုတကယ်နားထောင်နိုင်တဲ့စနစ်တစ်ခုရှိဖို့အတွက်ဒါအလုံးဝိုင်းဝန်းပံ့ပိုးပေးဖို့အတွက်အင်မတန်မှအရေးကြီးပါတယ်ပေါ့ပြီးလို့ရှိရင်နောက်တစ်ချက်ကတော့ တကယ်တမ်းပြည်သူလူထုနဲ့အနီးကပ်အလုပ်လုပ်နေတဲ့ဒီရှင်သန်လွတ်မြောက်လာတဲ့လူတွေလူပုံကိုခံရပြီးတော့ဒုက္ခရောက်နေတဲ့မျိုးသမီးတွေအားလုံးပေါ့လေနော်သူတို့ကိုအနီးကပ်ကူညီစောင့်ရှောက်နေတဲ့မျိုးသမီးအဖွဲ့အစည်းအပါအဝင်ပေါ့လေနော်လူငယ်အဖွဲ့တွေဒီအဖွဲ့အစည်းတွေနဲ့တိုက်ရိုက်ချိတ်ဆက်ပြီးတော့လှုပ်ဆောင်ပေးဖို့အတွက်အင်မတန်မှအရေးကြီးပါတယ်တစ်ဖက်မှာဆိုလို့ရှိရင်လည်းအခုမြန်မာနိုင်ငံရဲ့အခြေအနေပေါ်အခြေခံပြီးတော့ဒီအရေးပေါ်ကူညီပံ့ပိုးမှုတွေပြီးလို့ရှိရင်ဒီခံစားနေရတဲ့မျိုးသမီးတွေကိုကူညီထောက်ပံ့နိုင်တဲ့ဒီစီမံကိန်းတွေပေါ့လေနော်ပို့ပြီးတော့လုပ်နိုင်တဲ့အခြေအနေတစ်ခုမှာဖန်တီးပြီးတော့များများလုပ်ပေးနိုင်ဖို့အတွက်အင်မတန်မှအရေးကြီးပါတယ်ဆိုတဲ့ဟာကိုပြောချင်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ပါနိုင်ငံတကာအနေနဲ့ရောပံ့ပိုးပေးနိုင်တဲ့အပိုင်းဘာတွေများရှိပါလဲရှင
်နိုင်ငံတကာအနေနဲ့ဆိုလို့ရှိရင်သူတို့ရဲ့မူ policy ကိုပြန်ပြီးတော့ပြုပြင်ဖို့လိုတယ်တစ်ဖက်မှာလည်းခုနကပြောသလိုကျွန်တော်တို့ရဲ့ဒီလိုအပ်နေတဲ့အခြေအနေပေါ်မှာအခြေခံပြီးတော့ဓာတ်ရိုက်ပံ့ပိုးမှုကတော့လေအင်မတန်မှသူတို့လုပ်နိုင်တယ်အင်မတန်မှလည်းအရေးကြီးပါတယ်ဆိုတာပေါ့လေနော်နိုင်ငံတကာရဲ့ပံ့ပိုးကူညီမှုရှိမှပဲကျွန်တော်တို့ရဲ့ဒီနိုင်ငံရဲ့ဒီစနစ်ကြီးကပြောင်းလဲလာနိုင်မယ်ပြီးလို့ရှိရင်ခံစားနေရတဲ့အမျိုးသမီးတွေကိုလည်းအနည်းကပ်ပို့ပြီးတော့ထိထိမိမိနဲ့ကူညီနိုင်မှာဖြစ်ပါတယ်ပေါ့
ဟုတ်ကဲ့ပါအခုလိုအချိန်ပေးပြီးတော့ဖြည့်ကြပေးတာကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျေးဇူးတင
်ပါ
Macin Phu Thwe season tin set pay ya de amyo thami khanda ba shin aku set pay do tuta song le American takwin season ko tin set pay jin ma de American pi dong su ye athat tan chaung ni ma English sa a pyin tat san ya mi khin ba da saka tin cha pay ni de a season ga 1600 law shi ba de American pi ne 73 pi ne ne Washington DC ma tat san ya lu myo alai mi khin ba da saka tin cha pay ni de tu ri de ma aku so yin do Minnesota pi ne ma kayin ba da ne tin cha pay me a season le pa win la ba de မိခင်ဘာသာစကားမပြောက်ပြက်အောင်နဲ့ရိုးရာရင်ကျင်းမှုအမွေနဲ့ထိမ့်သိမ့်မှုအခက်ခဲကြတာကနေဖြစ်မြောက်အောင်စီစဉ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။ဒီသတင်းပတ်ရဲ့သုတဆုံးလေးအမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်တင်ပြပေးထားပါတယ်။
မီနီဆိုတာပြည်နယ်မြို့တော်စိန်ဘောကထက်တန်းကျောင်းတွင်မှကရင်ဘာသာစကားစတင်တင်ကြားပြီးတော့မှပါလွန်ခဲ့တဲ့6နှစ်ကျော်ကာလကလေးကမိခင်ဘာသာစကားတင်ကြားနိုင်မှုစီစဉ်ခဲ့တာဖြစ်ပြီးခုခါတင်ကြားပေးနိုင်မယ့်ဆရာဆရာမတွေရှိလာတာကြောင့်လာမယ့်စတင်နှစ်ဩဂုတ်လကုန်ပိုင်းစောင်းဦးရာသီကစလို့ကရင်ဘာသာစကားစတင်တင်ကြားပြီးတော့မှပါ
အများအပြားတော့ဒီကျောင်းဆက်ဆရာမတွေဟိုတက္ကသစကားမကြီးတာရတယ်နော်အများမျိုးတက္ကသစကားမကြီးတဲ့အခါကျတော့ကရင်ကင်းစားကျွန်းကျင်ရတယ်နောက်ဝက်ကီဟိုစားကင်းစားကင်းစားကျွန်းကျင်တရခါကျတော့ဟိုစားဒီတိတ်ခက်ခက်မရှိပါဘူးနော်ဒီမှာအာနောက်ဒီမှာရောက်လာတော့အခါကျတော့တို့ဟိုစားကြောင်းတက်ကိုကြောင်းတက်ခွင့်ရတယ်နော်ကြောင်းတက်တယ်နောက်ဝက်တက်ကိုတက်တယ်တက်ပြီးတော့ဟိုစားဒီတို့ဖွဲ့ရပါရနောက်ပြီးတော့ဟိုစားကြောင်းဆရာဟိုစားအာ license တခါပြန်ပြေအမရခါကျတော့ကျွန်တော်တို့အဆင်ပြေတာပေါ့နော်
စိတ်ပေါ်မှာကရင်ကျောင်းသူကျောင်းသားဦးရေ2600လောက်နဲ့ပညာရေးဝန်ထမ်းဦးရေ30လောက်ရှိမယ်လို့ဆိုပါရယ်လွန်ခဲ့တဲ့နှစ်တွေအတွင်းမှာတော့မိခင်ဘာသာစကားသင်ကြားဖို့စီယုံခဲ့ကြတာပါကရင်ကျောင်းသားမိဘအသင်းကို2013ခုနှစ်လောက်မှာစတင်ဖွဲ့စည်းခဲ့ပါတယ
်ကျောင်းသားမိဘတွေကျောင်းသားတွေကိုကျောင်းဝင်ကျောင်းသားတွေဟောစာကျွန်တော်တို့တို့ဒီကရင်စာသင်ဖို့ကျွန်တော်တိုက်တွန်းလဲဆွေနှိုးဆော်ရပါတော့တို့ဟောစာဒီအဲဒီဟိုစာကင်းစာတင်ဖို့အတွက်ကျွန်တော်တို့တိုက်တွန်းလို့ဆိုရတယ်ဟိုစာအားပေးရပါတော့အဲသူတို့ဟိုစာဒီကင်းစာပါတာကိုဟိုစာများများယူမှာပဲကျွန်တော်တို့လက်ဒီစာဒီ subject ဆီရှယ်ဟိုစာကျောင်းမှာဟိုစာပါတာရတဲ့ခုအနေနဲ့ရှိဖို့ကျွန်တော်တို့ဟိုစာလုပ်လို့ရပါတယ်နော်ဒီပါကျွန်တော်တို့ဒီပါဟိုစာကျောင်းသမီးပဲအစည်းအဝေးအနေနဲ့ဟိုစာဒီlazing see what she does เนาะจังหวะพี่ก็จังหวะได้พิกขอเลยมีบาได้พิกขอเลยพิกขอเพราะฉะนั้นชินปะได้ปล่อยปะได้ฉะนั้นก็จะจุษาแค่แล้วแค่ก็รู้สิแค่แค่รู้ฮอซาจอวันหมดฉะนั้นเราฮอซาพลัดอาซาเลยปะเนาะไอ้ตัวนี้ฮอซานอกจากอุบัติอะกูผิดลาบีเอาลงได้บีฮอซาตัวเราอธิมาปิตัวเราสิงห์ชื่อไอ้เฉยไอ้เฉยนี่ဒီချင်းကြီးရောက်လာတဲ့ခါကျတော့ဟိုစားကျွန်တော်တို့ဟိုစားတို့ကျောင်းသားမိဘတွေဖြစ်ကျောင်းသားတွေပြည့်ပြည့်ဟိုစားတိုက်တွန်းလို့ဆိုတာပေါ့နော်နောက်တော့ကျွန်တော်တို့ဒီကီရင်စာ kins ga kin ba da ho sa di general te ma be general ho sa na la na ta na ho sa music te ho sa general ya yu yin ji mu sa pi ba da ga ko ho sa di na nga ma ho sa te mu lo ho sa bu ga me te te ho sa te te lo ya me na u ro ho sa tu te mu shi ao ho sa lo lo ya bo na le bi bo na
အခုလိုကိုပိုင်းဘာသာစကားသင်ကြားနိုင်ဖို့အဓိကရင်ဆိုင်ခဲ့ရတဲ့အခက်အခဲတွေကို George တော်မူကအခုလိုပြောပြပါရစေ
။အဓိကအကြီးဆုံးအခက်အခဲကဟောစာဒီဆရာဆရာမအခက်အခဲပေါ့နော်ဆရာဆရာမဟောစာဒီကျွန်တော်တို့ community ထဲမှာဟောစာဆရာဆရာမရှိတဲ့အခါကျအဲ့ဒါအခက်အခဲအကြီးဆုံးခုပေါ့နော်။နောက်ပြီးတော့အခက်နောက်တစ်ခုအခက်အခဲတစ်ခုကကျတော့ဟောစာဒီကျွန်တော် school district ပေါ့နော်ကျွန်တော်တို့အဲ့ဒီဟောစာပြည်ရင်ဌာနနေပြီးတော့ကျွန်တော်တို့ဟောစာဒီပါတာရတခုအနေနဲ့သတ်မှတ်ပြီးတော့ဟောစာတင်ယူဖို့အတွက်အကောင့်ကြရှိတယ်နော်အဲ့ဒီကောင့်ကြဒီအကောင့်ကြရှိတဲ့ခါကျတော့သူတို့ကလည်းဟောစာတုံးအပေးရပေါ့နော်သူတို့သတ်ဟောစာဒီတုံးအပေးရသူတို့စီမှာတတ်တောင်းဘူးနော်အဲ့ဒါလည်းအခက်အခဲရှိတာပေါ့နော်ကျွန်တော်တို့ဟောစာ music theory ကိုပြင်စကားပြင်ပါတာဟောစာသင်ကြားပေးစီရင်ပေါ့နော်အဲ့ဒါဟောစာအဲ့ဒါကိုဟောစာကျွန်တော်တို့ဟောစာဒီအထောက်အကူပြုမယ်ထောက်ပံ့မယ်ဟောစာပံ့ပိုးမယ်ကိုညောဆိုရှင်တော့ကျွန်တော်တို့ဟောစာကျွန်တော်တို့ community တွေလည်းအကျိုးရှိမယ်။နောက်ပြီးတော့ဒီမှာတခြား community တွေလည်းအကျိုးရှိအောင်ပေါ့နော်။ဟောစာ American ဟောစာဒီ community ခုလုံးတက်ပေါ့
။ Sakushi Zan ဟာ Minnesota ပြည်နယ်ပညာရေးဝန်ထမ်းတူပါ2022ခုနှစ်ကစပြီးတော့ Minnesota Asian Pacific Council ဘုတ်အဖွဲ့ဝင်လည်းဖြစ်ပါတယ်။ပြည်နယ်အတွင်းကအာရှနယ်ဘွားတွေအရေးဆောင်ရွက်ဖို့ပြည်နယ်အုပ်ချုပ်ရေးမှူး Tim Moss ကခန့်အပ်ထားသူလည်းဖြစ်ပါတယ်။မိခင်ဘာသာစကားသင်ကြားဖို့ဘာကြောင့်အရေးကြီးကြောင်းကို Sakushi Zan ကအခုလိုရှင်းပြပါတယ်
။ because I am a parent in St. Paul's school.
ကျမလည်းမိဘတစ်ယောက်ပါ။ကိုကလေးကကရင်စကားမပြောဘဲကြီးပြင်းလာတာကိုမြင်ရတယ်လို့ကိုရိုင်းကလည်းပညာတတ်တွေဖြစ်ဖို့အရေးဆောင်ရွက်သူလည်းဖြစ်တာကြောင့်ကရင်အတိုင်းဝိုင်းအတွင်းကျောင်းသားတွေအတွက်ဦးစားပေးစဉ်းစားပါတယ်။ဒါကြောင့်မြန်မာပြည်ကသာမကတခြားအရှေ့တောင်အာရှအတိုင်းဝိုင်းကသူတွေနဲ့ပါပူးပေါင်းဆောင်ရွက်ပါတယ်။သူတို့ကလည်းဒီရောက်တဲ့အခါမှာသူတို့ဘာသာစကားသင်ကြားနိုင်ဖို့လှုံ့ဆော်စည်းရုံးခဲ့တာတွေကိုတွေ့ရပါတယ်။အဲ့ဒီနောက်ကျမတို့လည်းသူတို့နည်းကိုအတူယူပြီးတော့လိုက်လုပ်ခဲ့ပါတယ်။ကျမအတွက်တော့ဒါကအရေးကြီးတဲ့အလုပ်ထုတ်ပါ။ကျမကစိန်ဘောကျောင်းနေအတွက်အင်္ဂလိပ်စကားအပြင်တခြားဘာသာစကားပြောတဲ့ပညာရေးအစီအစဉ်တွေရေးဆွဲသူလည်းဖြစ်တော့အခုကရင်ဘာသာစကားသင်ကြားမယ့်အစီအစဉ်ဟာကျမလုပ်ရမယ့်တာဝန်လည်းဖြစ်နေတာပ
ါဘာသာစကားသင်ကြားဖို့အတွက်ရမုံငွေကိုစိန်ဘောအခြေခံပညာကျောင်းအသုံးစရိတ်ထဲကနေပဲခွဲရန်ချမှတ်ပေးတာပါသင်ကန်းစာတွေဘလို့ရေးဆွဲလဲဆိုတာနဲ့ပတ်သက်ပြီးတော့အခုလိုပြောပါရစေ
First of all, we'd like to talk about how we create it.
နေဆက်ဒေတာကကရင်ပညာရေးဌာနကသူတွေနဲ့တွေ့ဆုံပြီးတော့ကျမတို့တင်ယူညွှန်တန်းသူတို့တင်ယူညွှန်တန်းတွေကိုဖလှယ်ခဲ့ရပါတယ်။ဒါပေမဲ့လည်းစိန်ပေါ်မှာမနီဆိုတာပညာရေးဌာနကစံနှံ့ညွန်ချက်တွေကိုလိုက်နာရပါတယ်။ဒါကြောင့် level 1မှာကရင်ဘာသာစကားမပြောတတ်မရေးတတ်သူတွေကိုသင်ပေးမှာဖြစ်ပြီးတော့ level 2မှာကရင်စကားပြောတဲ့သူတွေကိုမုံမှန်သင်ကြားပေးမှာပါ။တင်ယိုးညွှန်းတန်းကတော့စိန်ပေါ် district ကချမှတ်ထားတဲ့စံတိုင်းပါပဲ။စိန်ပေါ်မှာကရင်ဘာသာစကားတွေမကပဲမုံ Spanish ဘာသာစကားတွေကိုလည်းသင်ကြားပေးနေတာပါ
။မြန်မာနိုင်ငံမှာစစ်တပ်နဲ့စစ်ဘုချုပ်ဟောင်းတွေဦးဆောင်တဲ့အယက်သားပါတီတွေကအုပ်ချုပ်တဲ့ကာလတစ်လျှောက်လုံးမှာမြန်မာစကားလွဲလို့တခြားဘာသာစကားတွေသင်ကြားပေးတာကိုပြင်းပြင်းထန်ထန်တားဆီးထားတာပါ။အမေရိကမှာရွှေ့ပြောင်းအခြေချပြီးတဲ့နောက်အခုလိုကိုမိခင်ဘာသာစကားသင်ကြားခွင့်ရတဲ့အပေါ်ကျေနပ်မိကြသူကအခုလိုပြောပါရစေ
။ I feel so very proud because our language is so important.
ကျမတို့အလွန်ဂုဏ်ယူပါတယ်။ကျမတို့ဘာသာစကားဟာကိုယ်လူမှုအတိုင်းဝိုင်းအတွက်အလွန်အရေးကြီးပါတယ်။ကျမတို့ဆိုရင်ကိုယ်ဘာသာစကားကိုဖျားเจ้าတွေမှာပဲသင်ခဲ့ရတာပါ။ကရင်ဘာသာစကားကိုမသင်ကြားနိုင်အောင်နှစ်ပေါင်း60လောက်ပြိပင်ခံခဲ့ရပါတယ်။ America Minnesota ကစိန်ပေါ်เจ้าမှာဆိုရင်ပထမဆုံးအနေနဲ့ကရင်ဘာသာစကားကိုသင်ကြားနိုင်တော့မှာကြောင့်ဒီအချိန်ဟာကျမတို့လူအဖွဲ့အစည်းအတွက်ဂုဏ်ယူစရာပါပဲ။
ကရင်ဘာသာစကားကိုစိန်ပေါ်အထက်တန်းเจ้าလေးเจ้าမှာအတန်းတက်သင်ယူနိုင်မှာဖြစ်သလိုonline အတန်းတွေကိုတော့စိန်ဘောအထက်တန်းကျောင်းနေမီမှာရှိသူတွေအလုံးတက်ရောက်နိုင်မှာပါလေးလာစမ်းစစ်ချက်တွေအရဆိုရင်ဘာသာစကားတစ်မျိုးမကပြောသူတွေဟာစာသင်ကြားရမှာပိုထက်မြက်တယ်လို့ဆိုပါတယ်ဒါကြောင့်အခုလိုမိခင်ဘာသာစကားကိုသင်ကြားတာကနေပညာရေးဘက်မှာပိုထူးချွန်သူတွေမွေးထုတ်ပေးဖို့အထောက်အကူပြုရရောက်ဖို့လဲမျှော်လင့်နေကြပါတယ်ခင်ဗျာ
က ကိုအောင်စီစဉ်တင်ဆက်ပေးခဲ့တဲ့သုဒ္ဓဆောင်လေအမေရိကန်တခွင်အစီအစဉ်မှာရှင်အခုဆက်ပြီးတော့သိပ္ပံနဲ့နှီးပညာခန္ဓာကိုတင်ဆက်ပေးကြပါတယ်ဒီသတင်းမှတ်မှာတော့မြမရေအရင်အမြင့်ထိမ့်သိမ့်ရေဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်တောက်သုံးရေပြဿနာအပြင်ရေကြီးရေရှမ်းပြဿနာပါကြုံရလိမ့်ရှိတဲ့မြမနိုင်ငံမှာရေအရင်အမြင့်ကိုစနစ်တကျစုဆောင်းပြီးတော့ထိမ့်သိမ့်ဖို့လိုအပ်နေပါတယ်လို့မြမနိုင်ငံလောက်ရေအရင်အမြင့်မရှိတဲ့စင်ကာပူနိုင်ငံကရေအရင်အမြင့်ဆိုင်ရာကြွမ်းကျင်သူအင်ဂျင်နီယာဦးဝေးငိန်ကပြောပါတယ်ဒေါက်ခင်မျိုးသက်ကဆက်သွယ်မေးမြန်းပြီးတော့တင်ပြထားတာရှုစားနာစင်ပါရှင်
မြန်မာနိုင်ငံကရေစင်ကာပူလိုမရှားပါဘူးဆရာဂျိုးပြူရေတောင်ကန်တို့ဘာလို့ကဖြန့်ဝေပေးနေတဲ့ရေပေါ့နော်တောက်နေပါလေဆရာဆိုတော့မြန်မာနိုင်ငံမှာရေစနစ်ကိုဘာတွေထပ်ပြီးတော့ဖြည့်ဖို့လိုပါလေဆရာဆရာဆက်အမြင်ပြောပြပေးပ
ါဟုတ်ကဲ့ပြဿနာကျွန်တော်ဆရာလွယ်လွယ်ရတဲ့အခါကျတော့လွယ်လွယ်လေးပဲသုံးပြကြအဲ့ဒီအဓိကပြဿနာဒါ ਈ မှာအဓိကတက်တော့တွေမရှိတော့တာတက်တော့တွေမရှိတဲ့အခါကျတော့ရေကိုမထိန်းရေတွေမထိန်းနိုင်တော့တဲ့အခါကျတော့မိုးလဲတအားယောလိုက်တော့အဲ့ရေတွေပြီးမြေထဲကိုဒရိုက်စီးလာပါတယ်သူကရေကဒီတိုင်းစီးလာမှုသူစီးတဲ့တစ်ချောင်းမှာပါရှိနေတဲ့မြေကြီးအပေါ်လွှာတွေကိုအကုန်လုံးတင်ချလာတယ်နောက်ပြီးတော့အမုံမှတ်တွေအကုန်လုံးတင်လာတယ်တွေ့တဲ့အခါကျတော့မြေထဲကိုအဲ့ဒီပစ္စည်းတွေရောက်သွားတယ်အဲ့ဒီပစ္စည်းတွေကရေထဲပို့ပြီးတော့လေးတဲ့အခါကျတော့ရေစီးသွားတဲ့အခါမှာအဲ့ဒီစီရအောင်မအနေထိုင်ကြိုင်ခဲ့တယ်တော့ချောင်းနဲ့မြောင်းနေမြစ်တွေကောတဲ့ပြဿနာဖြစ်လာနောက်တစ်ခုကသူကတစ်ပင်တွေမရှိတော့တဲ့အခါကျတော့မိုးရေတွေကမြစ်ထဲကိုဓာတ်ရိုက်ဂလောစီးလာတယ်ဆိုတော့အဲ့ဒီရေတွေကိုဘာမှဆယ်သာလို့ဘာလို့မလုပ်တဲ့အခါကျတော့ဒီတွေကပင်လယ်ကိုတစ်ခါလဲစီးဝင်သွားတယ်ရေကမြစ်ထဲမှာရှိနေတယ်မတွန်းလို့ရပင်လယ်ဘက်ကိုရောက်သွားပြီဆိုတာနဲ့လုံးဝတော့လို့မြင်တော့ဆိုတော့ဒါအလားတူဆုံးရှုံးသွားပြီဒီကလို့သာအဲ့ဒီရေတွေကိုအခုနဲ့ထိမ့်ပြီးတော့ဥမာဆွေးကြပါစို့ဆဲလူဟာမျိုးနဲ့ရေထိမ့်ထားမယ်နောက်ပြီးတော့အဲ့ရေရှမ်းတဲ့ပြဿနာတွေမှာရေတွေကိုမြစ်ထဲကိုမရောက်လာအောင်ဂျားထဲမှာဒီကလို့ရေကန်တွေလုပ်ပေးထားမယ်စပြီးအဲ့လိုလုပ်မယ်ဆိုလို့ရှိရင်ရေရှမ်းတဲ့ပြဿနာကိုလည်းပဲဖြေရှင်းနိုင်မယ်နောက်ပြီးတော့အဲ့ဒီမိုးရေတွေကအလားတူပင်လယ်တွေကိုစီဝင်ဆုံးရှုံးသွားတော့ပုံဖက်နဲ့အဲ့ဒီတော့ဂန်လူရဲ့ရေရှက်ပေါင်းပြဿနာလို့ပဲသိရှိမိတာတခါလေးဖြစ်သွားပါတယ်။ဒါနဲ့ပြီးကြတဲ့ကျွန်တော်တို့ knowledge sharing လို့တော့အစိုးရဌာနကတော့ကြီးကြီးပိုင်းအရာရှိတယောက်ကပြောတာ။ကျွန်တော်စီမှာအဲ့လိုမလုပ်သေးပါဘူး။ကျွန်တော်ရေရှားပါတဲ့ပြဿနာလေးကြုံတွေ့နေရတာပြောတာ။ကျွန်တော်အဖွဲ့ရလည်းပဲဒီမှာဗမာနိုင်ငံတနန်တရားလိုက်ပြီးတော့ဥပဒေနဲ့တွေ့ပြတာရှိပါတယ်။ဥပဒေနဲ့တွေ့တာဒီရေရှားပါတဲ့ပြဿနာဖြစ်ချင်းနဲ့အစ်စ်မှန်မဟုတ်ဘူး။ဒါနဲ့မရှိလို့လုပ်ရတာ။ဒါကပြဿနာကကြလာတဲ့မိုးရေတွေကိုကျွန်တော်ပြန်ပြီးတော့တုံ့နိုင်လို့ရှိရင်တော့ကိုအကျိုးများတယ်ဒီတိုင်းရေထဲမှာစီးပြီးတော့ပင်လယ်ထဲရောက်သွားတယ်ဆိုလို့ရှိရင်ဒါမတော့ဘူးအဲ့ဒါဆိုရင်ရေရှမ်းတဲ့ပြဿနာလို့လည်းတခါလေသိမိသားဖြစ်ပါမယ်နောက်ပြီးတော့အဲ့ဒီရေတွေကိုဘယ်လိုစနစ်ကြပြန်ပြီးတော့တုံ့မလဲတိုက်ပွဲလုပ်ငန်းတွေမှာနောက်ပြီးတော့တောက်ရေတုံ့ရေဖြစ်နေတုံ့နေနေမှာကျွန်တော်တငယ်ချင်းတွေကအဲ့ဒီရေရရှိရေစနစ်ကိုင်းနေမှာကျွန်တော်လည်းအကြောင်းတူတက်ခဲ့တဲ့တငယ်ချင်းတွေလုပ်နေပြီရှိပါတကယ်ကိုသူတို့ခရင်ရေလောက်ကြတာပေါ့အဲ့ဒီရေရဖို့အတွက်တော်ရီတော်ရီဆိုမှာကျော်ရီဆိုမှာလိုက်တော့လောက်ကြတယ်မချစ်ပြီလေကိုစားပြအဲ့လောက်တဲ့ခါမှာသူတို့အခက်ခဲကြုံတွေ့ရတယ်အများကြီးပဲအခက်ကြီးသာကျွန်တော်တို့ကောင်းရကြတဲ့မူရည်တွေကိုဒီတိုင်းအလကားရတဲ့မူရည်တွေကိုတင်းရထိမ့်သိမ့်ပြီးတော့လုပ်နိုင်မယ်ဆိုလို့ရှိရင်ဒါအင်ဂျင်နီယာတွေရဲ့လုပ်ငန်းပါဒါနဲ့အင်ဂျင်နီယာလုပ်ငန်းဆိုတွေကလုပ်ချင်တဲ့ထားပြီးတော့လုပ်လို့မရအောင်သူတို့မှာပိုက်ဆံတွေလုပ်မယ် project တွေလုပ်ရမယ်စားပြဟာဒီကနိုင်ငံအရေးနဲ့ပတ်သက်ပြီးတော့ရှင်းပြီးစဉ်းစားမှုပြုစာဖြစ်ပါတယ်။အခုဒီတိုင်းပြစ်ထားကြတာတော့တော့ကိုအဆင်ပြေပါတော့။တော့မိုးရေရွာလာတယ်၊ရေတားရှန်တယ်၊လူတွေဒုက္ခတွေရောက်ကြတယ်၊ဒုက္ခရောက်ပြီးဆိုတော့မှသွားပြီးတော့ကဲပေါင်း၊ကုပေါင်းလှုပ်တယ်၊ဒါဒီဘလို့မှမဖြစ်တဲ့ကိစ္စ။ရေရှမ်းတဲ့ပြဿနာဘလို့ရှင်းမလို့ဆိုတော့ဘလို့မှအခုထိစဉ်းစားကြသေးဘူး။နောက်ပြီးတော့အဲ့ဒီရှန်လာတဲ့ရေတွေကညောင်းနေတဲ့ချောင်းတွေကနေစစ်မြစ်တွေကနေပင်လယ်တွေကိုဒီတိုင်းဆင့်ပလိုက်ရတယ်။အဲ့ရေတွေကိုငါတို့ပန်သုံးမယ်ဆိုတာလေဘလူးမမစဉ်းစားကြအောင်။အာငါတို့မှရေတွေအများကြီးရှိနေတာပဲဆိုပြီးတော့အဲ့ဒီလိုလုပ်။အဓိကပြဿနာကသူတို့ရဲ့အတွေ့အကြုံတွေပြုပြင်ကြောင်းလက်ပြဖို့ပါ။ဟုတ်ကဲ့။
ဟုတ်ကဲ့ပါဆရာ။ဆိုတော့မြန်မာနိုင်ငံကဒီရေရှမ်းတဲ့ပြဿနာကိုရှင်းဖို့အဓိကလိုအပ်ချက်ကိုပြောပြပေးပါဆရာ။
ဟုတ်ကဲ့အဲ့ဒါကလွယ်လွယ်လေးတော့ပြောလို့မရအောင်။နိုင်ငံတကာကြွမ်းကျင်တဲ့လူတွေကိုခေါ်ပြီးတော့ဒီဒေသမှာမိုးကြိမ်လက်မဘလောက်ရှိတယ်လဲ။ဒီနေရာကိုစီးပြီးတော့ဝင်လာတဲ့ညီအေရီယာဘလောက်ရှိတယ်လဲ။
Now, move me along, your head, Chim, in your ye do the blood of the civil line. A year ago, you will be named a blue long label, the guardian. Now, ye dinaga, the pay, ye you are. Then, Michiri Galabalon, dear, you will not him on hold. I put down room chinney, Niaru, volunteer, the Jamil Sajame. Then, Jamil solution, eight the penny, you tin a lady cajaro, yea, you tell Domesa, ye do the same body. I don't know, meow ye leve, tinning me that the door. Go at the Nora. Within that tune, meow you, Lumon Tenya. Meow ya, did I become Hanan Shinam? Meow ya, Kokan in it, the one of my chiba, a young. A digaro, the flipping, Yamido, Tabu, Brian Yajima, you came out there. I don't want Yisha Mila, the Paratin in the chipboard.
Okay, sir, Yamanangama Lunira, Ji would tambo tower.
Okay, diga, through you tambo tower. Go on, Luria, you tambo tower, Lula Yabu, the little bit. Let's see if you are a Yemidu, Ditaya, Oboga, Noniu, Seme, Igamima, Taronda, Nijin Zerfiao, Bandi, Tipping Livy, Navido, Gomblong Livy, then we will allude through Tangaloma, Gomblong Liva Shia, to Arale, the Sesani, the Nawal Bong in it. Lady Alidu, Naklidu, Arikongi, Lagachin Yamho. The Nawal Bong, you took me in Yama, Arikomblong in the Shini Buddha, Lamaka Yi. Pro Arikongi, the Nijin Zerfiao, Bong, you look at Nibitari, Navido. Louis Dole Saint Sulune, Lara Baba, Girian, and Solida Mupene. You let Niran Tanzino, Nabro, Divi, Ari Yan Biro, Chimbopori, you can cook of Yelao, Niaiva, and get your own solution. So, laws and Leshi Shinne, Yimibu, through a beach and bring time in the day. Damota, and the Lucina, Lumija. Okay, Ramadan Yiba.
We need your charge in a way. Didn't impact the paper and meeting a canago.
ဒီမှာပဲရနာလိုက်ပြန်စေနောက်တစ်ပတ်မှာပြန်ပြီးဆုံးပါမြမရေရင်းမြစ်ထိန်သိမ်းရေးဆိုတဲ့ခေါင်းစဉ်နဲ့ဒေါက်ခင်မျိုးသက်တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့နည်းပညာခန်းနာပါရှင်ဒီကနေ့ညရဲ့အပတ်စဉ်ခန်းနာအစီအစဉ်တွေကတော့ဒီလောက်ပါပဲဒီကနေ့တောက်ကြနေညမှာထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်စနေမနေ့ခင်းမှာလည်းတစ်လှည့်ပြန်ပြီးထုတ်လင်းပေးမှာမို့စောင့်မ
ာနိုင်ငံမှာအကြမ်းဖက်မှုတွေရပ်သွားအောင်နဲ့ဒီမိုကရေစီအစိုးရပြန်လည်ပေါ်ပေါက်လာအောင်စစ်တပ်အာဏာပိုင်တွေကိုဖိအားပေးရမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကဒီနေ့ပဲပြောလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်ကောင်စီဘက်ကအကြမ်းဖက်မှုတွေအဆုံးသတ်ရေးအာဆီယံရဲ့ဘုံသဘောတူညီချက်တွေအကောင့်ထည့်ဖို့ရေးနဲ့ဒီမိုကရေစီအစိုးရတည်းရဲ့ပြန်လည်တည်ထောင်နိုင်ရေးအတွက်ဖိအားပေးသွားမှာဖြစ်တယ်လို့ဒေတာရင်းလူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်အမေရိကန်ဒေါ်လာ84သန်းကျော်ပေးမယ်လို့လည်းကြာတာပရင်းကပဲအမေရိကန်ပြည်ထောင်စုကကြေညာခဲ့ပါတယ်။အဲ့ဒီထဲမှာမြန်မာနိုင်ငံအတွင်းဆက်လက်ဖြစ်ပွားနေတဲ့ပဋိပက္ခတွေကြောင့်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အကူအညီပံ့ပိုးပေးမယ်ဒေါ်လာ63သန်းကျော်ပါတယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကဒီနေ့ဂျာကာတာမြို့တော်မှာကျင်းပခဲ့တဲ့အာဆီယံဝန်ကြီးအဆင့်အစည်းအဝေးလွန်ညီလာခံမှာပြောကြားသွားခဲ့ပါတယ်။အာဆီယံဥက္ကဋ္ဌအင်ဒိုနီးရှားနဲ့မြန်မာအိမ်နီးချင်းထိုင်းနိုင်ငံတို့ကြားမတူတဲ့ကြိုးပမ်းမှုတွေကြောင့်အာဆီယံနိုင်ငံသားရဲ့ဝင်ကြီးတွေရဲ့ဆွေးနွေးပွဲမှာတင်းမာမှုတွေဆက်လက်ကြီးမားလာနေတယ်လို့လည်းသုံးသက်သူတွေကထောက်ပြနေပါတယ်။ထိုင်းနိုင်ငံကလည်းတရုတ်အိန္ဒိယအပါအဝင်တခြားအိမ်နီးချင်းနိုင်ငံတွေနဲ့အုပ်စုဖွဲ့ပြီးမြန်မာစစ်တပ်ခေါင်းဆောင်ပိုင်းနဲ့တွေ့ဆုံဆွေးနွေးညှိနှိုင်းကချင်းကပ်မှုပုံစံအသင့်နဲ့မြန်မာရေးကိုဖြည့်ရှင်းမှုကြိုးစားနေရပါ။အခုလိုထိုင်းကတီးတန့်အုပ်စုဖွဲ့ကြိုးပမ်းလာတာဟာအာဆီယံဥက္ကဋ္ဌအင်ဒိုနီးရှားရဲ့ကြိုးပမ်းမှုကိုအနောက်ရှက်ဖြစ်စေတာပိုမိုသိသာလာနေပါတယ်လို့ USIB အမေရိကန်ငြိမ်းချမ်းအဖွဲ့အကြီးအကဲအရာရှိ Jason Tower က VOA နဲ့တီးတန့်အင်တာဗျူးမှာပြောသွားတာပါ။ပြီးခဲ့တဲ့ထိုင်းနိုင်ငံရွေးကောက်ပွဲမှာမဲအများစုအနိုင်ရထားတဲ့ Move Forward Party ခေါင်းဆောင် Peter Lingjarorant ကိုဝင်ကြီးချုပ်တည်နေရာခန့်ထားဖို့မနေ့ကလွှတ်တော်မှာမဲခွဲဆုံးဖြတ်တာမအောင်မြင်ခဲ့တဲ့အတွက်ဒီနေ့ညနေပိုင်းကစပြီးဘန်ကောက်မြို့လေကောင်မှာစုဝေးဆန္ဒပြနေကြပါတယ်ရှင်။
နောက်ဆုံးရသတင်းကြေညာကိုမက်ခင်လေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ပက်ထရစ်ဒီယာနဲ့ဂျက်စတင်သွစ်တို့ဖြစ်ပါတယ်ကျွန်မကစုမမရှင် VOA ကိုနားဆရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာစိတ်ချမ်းသာကိုကြမ်းပါလို့လိုတဲ့ဆန္ဒတွေပြေကြပါစေရှင်
This program has come to you from the Voice of America, Washington.